Welcome to the Voice of America in Burmese.
ကျွန်တော်ညာကြမှာခင်ဗျာအမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမျိုးတော်ဗီအမေရိကန်တန်ကလေဂျူလာ14ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းနိုမီတာ31 32 51နဲ့လိုင်းနိုမီတာ190ပြည်ဗီအိုရဲ့ Facebook စာမျက်နှာကနေလည်းအသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကအချင်းညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။မိန်းကမလူမဲမျိုးသား George Floyd ရဲကဖမ်းဆီးထားတဲ့ဒေသုံးသွားရကနေစာနာပြပွဲတွေအမေရိကန်နိုင်ငံတော်အပါဝင်လန်ဒန်နဲ့ Paris မြို့တွေမှာလည်းဆက်လက်ဖြစ်ပွားနေပြီးတော့စာနာပြတဲ့သူတွေကနောက်ထပ်လူမဲမျိုးသား2ယောက်ဒေသုံးခဲ့တဲ့ကိစ္စကိုလည်းအာရုံစိုက်ဖို့တိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအတ္လန်တာမြို့မှာတောက်ကြနေကလူမဲမျိုးသားရေရှတ်ဘရော့ခ်တည်ဆုံးခဲ့တဲ့အထိတနက်နေ့ပစ်ခဲ့တဲ့ရဲရာရှိကိုအလုကထုတ်ပြလိုက်တယ်လို့အတ္လန်တာရဲတပ်ဖွဲ့ကဒီနေ့အစောပိုင်းမှာကြေညာပါတယ်။အတ္လန်တာမြို့တော်ဝန်ကေရှလမ်စ်ဘော်ဒန်ကလည်းအဲ့ဒီရဲရာရှိကိုအလုကနေချက်ချင်းထုတ်ပြဖို့မနေ့ညနေကသတင်းစာရှင်းလင်းပွဲအတွက်တောင်းဆိုခဲ့သလိုရဲတပ်ဖွဲ့အကြီးအကဲအရီကာရှူးစ်ရဲ့ယာရုကနှုတ်ထွက်စာကိုလက်ခံကြောင်းလည်းကြေညာခဲ့ပါတယ်။အလန်မျိုးကဆန္ဒပြတဲ့သူ150လောက်ဟာရေရှယ်ဘရော့ခ်တနက်နေ့ပြစ်ခံလိုက်ရတဲ့ဝန်ဒီစားတောက်ဆိုင်အပြင်ဘက်မှာဆန္ဒပြခဲ့ကြတာကြောင့်လုံခဲ့တဲ့3ဘက်ကဂျော့ဂျ်ဖလိုက်ဒီဆုံးမှုနဲ့ပတ်သက်ပြီးတော့အတ္လန္တာမြို့မှာတဖြည်းဖြည်းချင်းငြိမ်သက်လာနေတဲ့ဆန္ဒပြပွဲတွေလည်းပြန်ပြီးတော့အားကောင်းလာခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ပမ်မော်ဒေးမြို့မှာလည်းပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအသက်24နှစ်အရွယ်ရောဘတ်ဖူလာဆိုတဲ့လူမဲမျိုးသားတဦးမြို့တော်ခမနာကတစ်ပင်တစ်ပင်မှာကျူးကျွဲချဒီဆုံးနေရတဲ့ပတ်သက်ပြီးတော့အပြေးဝစုံစမ်းစစ်ဆေးဖို့တောင်းဆိုပြီးလူရာပေါင်းများစွာလည်းမနေ့ကချီတက်ဆန္ဒပြခဲ့ကြပါတယ်။ဒီဆုံးသူတွေဟာကိုကိုကိုအဆုံးစီရင်သွားတာဖြစ်ပုံရပေမဲ့အလောင်းကိုခွဲစိတ်စစ်ဆေးဖို့စီစဉ်ထားတယ်လို့အာနာပိုင်လေးကပြောပါတယ်ခင်ဗျာ။အမေရိကန်ကလူမဲမျိုးသား George Floyd ဒီဆုံးမှုနဲ့ပတ်သက်ပြီးဆန္ဒပြပွဲတွေအမေရိကန်ပြည်ကမ္ဘာတစ်ဝှမ်းမှာလည်းဆက်ဖြစ်နေတာမှာဂျပန်နိုင်ငံမှာလည်းဆန္ဒပြတဲ့သူရာပေါင်းများစွာတိုကျိုမြို့မှာဒီနေ့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဟာ Black Lives Matter လို့ခေါ်တဲ့လူမဲတွေရဲ့အသက်ကိုလည်းတံပိုးထားပါဆိုတဲ့လှုပ်ရှားမှုကြွေးကြော်သံပိုစတာဆိုင်းဘုတ်တွေကိုကင်ပြီးတော့တိုကျိုပန်းချာမှာဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတဦးကတော့ဂျပန်နိုင်ငံမှာလည်းအဲ့လိုလူမျိုးရေးပြဿနာတွေအများအပြားရှိပေမဲ့ဒါတွေကိုလစ်လျူရှုထားတယ်လို့ပြောပါတယ်။နယူးဇီလန်နိုင်ငံမှာတော့ Auckland မြို့နဲ့ Wellington မြို့တွေမှာလူတွေထောင်ထဲချီပြီးတော့ဒီနေ့ဆန္ဒပြခဲ့ကြပါတယ်။အော်ဂလန်ကဆန္ဒပြပွဲကိုတော့ RTA ရင်မြန်မာစတင်ခဲ့ပြီးတော့အဲဒီကနေအမေရိကန်ကောင်စစ်ဝင်ရုံးကိုချီတက်ခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေဟာအမေရိကန်ကောင်စစ်ဝင်ရုံးရှေ့မှာတော့ George Floyd ကိုဂုံပြူတဲ့အနေနဲ့ဒူးထောက်ပြီးတော့တမနစ်ခန့်ငြိမ်သက်ခဲ့ကြပါတယ် Wellington မြို့မှာတော့ဆန္ဒပြတဲ့သူတွေဟာပြည်သူရင်မြန်ကနေပါလီမန်ကိုချီတက်ခဲ့ကြပြီးတော့လူမဲတွေရဲ့အသက်ကိုတံပိုးထားဖို့လူမျိုးရေးခွဲခြားမှုကိုတိုက်ဖြတ်ဖို့စတဲ့ကြွေးကြော်သံပိုစတာဆိုင်းဘုတ်တွေကိုကန်ဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ဂျပန်နဲ့နယူးဇီလန်နိုင်ငံတွေအပြင်ဥရောပကဘယ်လ်ဂျီယမ်၊ဂျာမနီ၊ဗြိတိန်နိုင်ငံတွေမှာလည်းဆန္ဒပြတာတွေဆက်ဖြစ်ခဲ့သလိုဩစတြေးလျနိုင်ငံမှာလည်းလူမျိုးရေးခွဲခြားမှုကိုစတင်တဲ့ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်ခင်ဗျာ။ဗြိတိန်နိုင်ငံမှာတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ထိတ်တိုက်တွေ့ခဲ့ကြပြီးတဲ့နောက်လက်ရစွန်းရောက်တက်ကြွလှုံ့ဆော်သူတွေအပါအဝင်ဆန္ဒပြတဲ့သူ100ကျော်လောက်ဖမ်းဆီးလိုက်တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်။လေယာဉ်စွန်းရောက်ဝါဒီတက်ကြွလှုံ့ဆော်သူရာပေါင်းများစွာဟာလန်ဒန်မှာမနေ့ကဆန္ဒပြခဲ့ကြပြီးတော့အိတ်တဲကအတော်များများကတော့သူတို့ဟာမကြသေးခင်ကလူမျိုးရေးခွဲခြားမှုကိုစတင်တဲ့ဆန္ဒပြတဲ့သူတွေကကျွန်းစနစ်နဲ့ဗြိတိန်ရဲ့ကိုလိုနီနယ်ချက်စနစ်တွေနဲ့ဆက်ဆက်မှုရှိတဲ့ရုပ်ထုတွေနဲ့အထိမ့်မှတ်တွေကိုပြစ်မှတ်ထားဖျက်ဆီးခဲ့တာတွေကိုကာကွယ်ခြင်းနဲ့ဆိုပြီးတော့ပြောပါရယ်ဒီဆန္ဒပြပွဲတွေမှာဗြိတိန်သာပထမဦးစားပေးဆိုတဲ့လက်ရာဆုံးဝါဒီအဖွဲ့တွေလည်းပါဝင်ခဲ့ပြီးဆန္ဒပြတဲ့သူတချို့နဲ့အဓိကယုံနေနေတပ်ဖွဲ့တွေရုံရင်းစံခတ်ဖြစ်ခဲ့ရကနေဆန္ဒပြပွဲတွေဟာအကြမ်းဖက်တဲ့အထိဖြစ်လာခဲ့ပါတယ်ဆန္ဒပြတဲ့သူတချို့ကပလင်းတွေမီးရှူတွေမီးခိုးဘုံးတွေနဲ့ရဲတွေကိုပစ်ခတ်ပြီးတော့ရဲတပ်ဖွဲ့ဝင်6ယောက်အသေးစားဒဏ်ရာတွေရခဲ့ပါတယ်။ဝန်ကြီးချုပ် Boris Johnson ကတော့အကြမ်းဖက်မှုတွေကိုပြစ်တင်ရှုတ်ချလိုက်ပြီးဗြိတိန်ရဲ့လမ်းတွေပေါ်မှာလူမျိုးရေးခွဲခြားမှုကိုအခြေခံတဲ့ရက်စက်ရန်ကားမှုတွေအတွက်နေရာမရှိဘူးဆိုပြီးတော့လည်းပြောလိုက်ပါတယ်။လူမျိုးရေးခွဲခြားမှုကိုစတင်တဲ့ Black Lives Matter ဆန္ဒပြလှုံ့ဆော်မှုကိုစနေနေ့ကစီစဉ်ထားပေမဲ့လက်ရစွန်းရောက်ဝါလီတွေနဲ့ပြည်ပကဖြစ်မှာဆိုတာကြောင့်ဒီဆန္ဒပြပွဲတွေကိုမကျင်းပပြခဲ့ပဲတချို့ဆန္ဒပြတဲ့သူတွေကတော့နောက်ထပ်တခြားနေရာတွေမှာငြိမ်းချမ်းစွာနဲ့ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။မရိယန်ပြည်တော်စုကနာမည်ကျော် West Point စစ်တပ်သူချောင်းစင်းတွေကိုမနေ့တုန်းကသမ္မတ Donald Trump ကမိန့်ခွန်းပြောကြားတော့မှာစစ်တပ်သူချောင်းစင်းတွေရဲ့အလုပ်ကတိုင်းပြည်ရဲ့အရေးကြီးတဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့ဖြစ်ပြီးတိုင်းပြည်နဲ့အဝေးနေရာကမဆုံးနိုင်တဲ့စစ်ပွဲတွေကိုတိုက်ဖို့အတွက်မဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်ဟာပြီးခဲ့တဲ့ရက်ပိုင်းတွေကလည်းဂျာမနီမှာရှိတဲ့အမေရိကန်တပ်တွေထောင်ထဲချီပြီးပြန်ရုပ်သိမ်းဖို့စီစဉ်နေတဲ့အတွက်ဝေဖန်ခံနေရပါတယ်။ဂျာမနီကနေတပ်ဖွဲ့တွေရုပ်သိမ်းမဲ့အစီအစဉ်ကအမေရိကန်ရဲ့အကျိုးစီးပွားကိုထိခိုက်လာနိုင်ပြီးရုရှားရဲ့ကျူးကျော်ရန်စားမှုကိုအားပေးသလိုဖြစ်လာနိုင်ကြောင်း အောက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့ဝင်များကော်မတီမှရှိတဲ့ Republican အမတ်22ယောက်ကသမ္မတ Trump ကိုစားပုတ်ပြီးတော့အတော်ကိုရှာရှာပွားပွားဝေဖန်ခဲ့ကြပါတယ်ခင်ဗျာ
and then ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုင်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမမြတ်သင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။ကမ္ဘာတလောမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်ပွားနေရမှာဒီကနေ့တနင်္ဂနွေနေ့တရုတ်နိုင်ငံမှာယောဂကူးစက်သူလူနာသင်58ယောက်ရှိတဲ့အတွက်နှစ်လတာအတွင်းမှာကူးစက်မှုအများဆုံးဖြစ်ပါတယ်။တောင်ကိုရီးယားမှာတော့စီးပွားရေးလုပ်ငန်းတွေနဲ့ခရီးသွားလာခွင့်တာမြင်ပိတ်ပင်ထားတာတွေကိုပြေလျှော့ပေးလိုက်ပြီးတဲ့နောက်ပိုင်းမှာကူးစက်မှုတွေကတကြော့ပြန်ပြီးတော့တိုးလာနေပါတယ်။ကူးစက်မှုအသစ်တွေကဆိုးမြုံနဲ့ဒေသတစ်ဝိုက်မှာဖြစ်ပြီး night club တွေ၊ဝှက်ပြူဆူတောင်းပွဲတွေ၊အိမ်အယောက်ပစ္စည်းရောင်းချပြီးတဲ့ဝန်ဆောင်မှုတွေကတစင်ကူးစက်မှုတွေများပြားနေတာပါ။ဤချေယူကရိန်းနဲ့မြောက်မက်ဆီဒိုနီးယားနိုင်ငံတွေမှာလည်းတောက်ချန်တွေကဆက်ပြီးတော့နေစဉ်ကူးစက်မှုလုံးတိုးလာပါတယ်။အမေရိကန်နိုင်ငံမှာတော့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့ကြားမှာပဲသမ္မတဒေါ်နယ်ထရမ့်ကစီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ဖို့တိုက်တွန်းနေတာကြောင့်ကူးစက်သူအရေအတွက်ကပိုပြီးတော့များလာပါတယ်။အီတလီမှာတော့စနေနေ့က COVID-19 အတည်ပြုလူနာ346ယောက်နဲ့သေဆုံးသူက88ယောက်ရှိပါတယ်။ February နှောင်းပိုင်းယောဂဆပြီးတော့ဖြစ်ပွားချိန်ကနေအခုထိကူးစက်သူပေါင်း23,000ကျော်နဲ့သေဆုံးသူစုစုပေါင်း34,000ကျော်ရှိတဲ့အတွက် American, Britain နဲ့ Brazil ပြီးရင် COVID-19 ကြောင့်သေဆုံးမှုနှုန်းအများဆုံးဖြစ်ပါတယ်။Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာစီးရင်တွေအရတကဘာလုံးအတိုင်းအတာနဲ့နေစဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ3,000ကျော်ရှိတယ်လို့ဖော်ပြပါတယ်ရှင်။အာရှတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်ပွားနေရမှာအင်ဒိုနီးရှားမှာဒီကနေ့ကူးစက်မှုအသစ် 858 ယောက်နဲ့သေဆုံးသူ43ယောက်ရှိပါတယ်။ဖိလစ်ပိုင်မှာတနင်္ဂနွေနေ့အတည်ပြုလူနာသေ939ယောက်ရှိတဲ့အတွက်စုစုပေါင်းကူးစက်သူ2,500ကျော်နဲ့သေဆုံးသူက1,000ကျော်ရှိပါတယ်။စင်ကာပူမှာတော့ဒီကနေ့ကူးစက်သူ408ယောက်နဲ့ကူးစက်သူစုစုပေါင်း4,600ကျော်ရှိနေပြီဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဂျပန်နိုင်ငံမှာဒီကနေ့ကူးစက်သူလူနာသေ48ယောက်ရှိတဲ့အတွက်နိုင်ငံရေးပေါ်အခြေအနေကိုအစိုးရကမေလာနှောင်းပိုင်းရုပ်သိမ်းပြီးတဲ့နောက်ပိုင်းမှာဒါဟာကူးစက်မှုအရေအတွက်အများဆုံးဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ဇွန်လ23ရက်နေ့အတွက်ဓာတ်ခွဲနမူနာ1032ခုစစ်ဆေးခဲ့ရမှာအတည်ပြုလူနာသေတယောက်မှမတွေ့ဘူးလို့ဒီကနေ့မနေ့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဇွန်လ14ရက်နေ့မနေ့ပိုင်းအထိထုတ်ပြန်ချက်အရမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ6ဦးအပါအဝင်အတည်ပြုလူနာစုစုပေါင်း261ယောက်ရှိပါတယ်ရှင်။တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားမှာတင်းမာမှုတွေကြီးထွားလာနေချိန်မှာပဲစီးရီးအရအေးအေးယူဆောင်ရွက်မှုတွေအပါအဝင်တောင်ကိုရီးယားနိုင်ငံကိုလက်တုံ့ပြန်သွားမယ့်အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝင်းရဲ့ညီမဖြစ်သူကင်မြူဂျုံကသတိပေးလိုက်ပါတယ်။မြောက်ကိုရီးယားကနေထွက်ပြေးပြီးတော့တောင်ကိုရီးယားနိုင်ငံမှာခိုလုံနေသူတွေဟာနှစ်နိုင်ငံနယ်စပ်ကနေဝါရဖြန့်လက်ကမ်းစာဆောင်နဲ့အစားအသောက်တွေကိုမိုးပြင်ပူပေါင်းတွေတုံးပြီးတော့မြောက်ကိုရီးယားနိုင်ငံတည်းပို့လွှတ်နေတာနဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကအခုလိုသတိပေးတုံ့ပြန်လိုက်တာဖြစ်ပါတယ်။တရားဝင်ခန့်အပ်ထားတာမဟုတ်ပေမဲ့ခေါင်းဆောင်ကင်ဂျွန်ဝင်းရဲ့အကြံပေးအနေနဲ့ဆောင်ရွက်နေတဲ့ကင်မြူဂျွန်ရဲ့အခုလိုချင်းချောက်ပြောဆိုချက်တွေကိုမြောက်ကိုရီးယား KCNA သတင်းဌာနကမနေ့ကပဲကြေညာခဲ့တာပါ။တောင်ကိုရီးယားတက်ကြွလှုပ်ရှားသူတွေနဲ့ဆက်ကနေဝါရဖြန့်စာတွေပြစ်လွတ်နေတဲ့အပေါ်မှာမြောက်ကိုရီးယားဘက်ကမချေမနှံဖြစ်နေခဲ့ပြီးပြီးခဲ့တဲ့သတင်းပတ်ထဲနှစ်နိုင်ငံအရေးပေါ်တယ်လီဖုန်းလိုင်းကိုပိတ်ပစ်ခဲ့တယ်လို့နယ်ဆက် K-Song မျိုးနှစ်နိုင်ငံဆက်ဆံရေးရုံးကိုပိတ်ပစ်မယ်လို့လည်းချင်းချောက်ထားပါတယ်။ကိုရီးယားကျွန်းဆွယ်လက်တလောအခြေအနေကိုသုံးသပ်စစ်ဆေးဖို့တောင်ကိုရီးယားအမျိုးသားလူမျိုးရေးကောင်စီအစည်းအဝေးကိုတနင်္ဂနွေနေ့မှာကျင်းပခဲ့ကြောင်းတောင်ကိုရီးယားသမ္မတအိမ်တော်ကပြောပါရယ်တောင်ကိုရီးယားနိုင်ငံဘက်ကနှစ်နိုင်ငံပေါင်းစည်းဝင်ကြီးဌာနနဲ့ကာကွယ်ရေးဝင်ကြီးဌာနတွေကမြောက်ကိုရီးယားအနေနဲ့နှစ်နိုင်ငံရရှိထားတဲ့သဘောတူညီချက်တွေကိုဆက်လက်လိုက်နာဖို့ကြေညာချက်တွေတီးခြားစီထုတ်ပြန်ခဲ့ကြပါတယ်။နျူကလ িয়ার ကိစ္စဆွေးနွေးပွဲတွေရှေ့မတူနောက်မဆုတ်တာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားကတောင်ကိုရီးယားနိုင်ငံကိုလက်ကမ်းစာဆောင်ကိစ္စအကြောင်းပြပြီးတော့ဖိအားပေးချင်မှရတယ်လို့လည်းအကဲခတ်တွေကတုံ့သက်ကြပါရဲ့ရှင်။ တရုတ်နိုင်ငံရှေ့ချင်းပြည်နယ်မှာဓာတ်ငွေ့ရေတင်ဆောင်လာတဲ့ကားတစ်စီးမီးလောင်ပေါက်ကွဲတဲ့အတွက်လူ19ဦးသေဆုံးပြီးတော့182ယောက်ဒဏ်ရာရခဲ့တယ်လို့နိုင်ငံပိုင်စင်ဝါသတင်းဌာနကဒီကနေ့ပြောဆိုလိုက်ပါတယ်။ဝယ်လင်မြို့အဝင်အဝေးပြေးလမ်းပေါ်မှာမနေ့ကပေါက်ကွဲမှုဖြစ်ခဲ့တာပါ။ပေါက်ကွဲတဲ့နေရာမှာမိတော်မိကိုတွေဖုံးလွှမ်းသွားတယ်လို့အနီးကစိတ်ယုံတယုံအပါဝင်အင်ဂျီအဆောက်ဦးတွေနဲ့ကားတွေလည်းပျက်စီးခဲ့ပါတယ
်။ issue နဲ့这个造成的正在生产的这个厂房的坍塌
ပေါက်ကွဲမှုကြောင့်အနာကအလုံးလုံးနေတဲ့စိတ်ယုံတင်ပြိုကျသွားပါတယ်။စိတ်ယုံပြိုကျလို့ထိခိုက်မှုကပိုပြီးတော့တိတာရပါ။တစ်ဆင့်ပြီးတော့တစ်ဆင့်ပြိုကျခဲ့တာပါ။နောက်ပြီးတော့မီတာ60 90လောက်ဝေးတဲ့နေရာကအင်ဂျီအဆောက်ဦးတွေကတိုက်ခန်း200လောက်လဲထိခိုက်ပျက်စီးခဲ့ပါတယ်။အနားမှာရှိတဲ့ကားတွေလည်းပျက်စီးခဲ့ပါတယ်။ဒီနယ်မြေထဲရွှေပြောင်းလုသားလမ်းသွားလမ်းလာတွေလည်းပေါက်ကွဲမှုတံကိုခံလိုက်ရပါတယ်လို့မိသက်ဌာနအကြီးအကဲစီစီစင်းကပြောပါရယ်ဓာတ်ငွေ့ရေတင်ကားပောက်ခွဲရတဲ့အကြောင်းရင်းကိုအာဏာပိုင်တွေစုံစမ်းစစ်ဆေးနေတယ်လို့နိုင်ငံပိုင် CCTV ရုပ်မြင်သံကြားဌာနကပြောပါရယ်လူမှုဘေးကင်းလုံခြုံရေးကိစ္စတာဝန်ယူထားသူတရုတ်အာဏာပိုင်တွေကတော့စုံစမ်းစစ်ဆေးရေးကိုအမြန်ဆုံးလှုပ်ဆောင်ဖို့တောင်းဆိုထားတယ်လို့ရင်းနှီးရဲတွေကလည်းအန္တရာယ်ရှိတဲ့ဓာတုပစ္စည်းတွေတည်ဆောင်တဲ့ကားတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်စစ်ဆေးဖို့ညွှန်ကြားထားပါရယ်ရှင်တို့ရရှိများရှင်တင်းငွေနေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင
် VO ရဲ့တင်းငွေနေညပဲအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ကျွန်မခွန်ညိုပါရှင်ဂျပန်နိုင်ငံတိုကျိုမြို့ကပန်းချာမှာဒီကနေ့မှာပဲယာနဲ့ချီတဲ့စန္ဒပြသူတွေဟာလူမဲတွေရဲ့အသက်ကိုလည်းတံပိုးထားပါဆိုတဲ့ပိုစတာဆိုင်ပုဒ်တွေကင်ပြီးငြိမ်းချမ်းစွာစန္ဒပြခဲ့ကြတဲ့အကြောင်း AP သတင်းတပုတ်ကိုပြောပြချင်ပါတယ်အမေရိကန်နိုင်ငံမှာလူမဲမျိုးသား George Floyd တည်ဆုံးခဲ့တဲ့အပေါ်အမျက်ဒေါသထွက်နေကြသလိုပဲဂျပန်မှာလည်းလူမျိုးရေးခွဲခြားတဲ့ဖြစ်တွေရှိနေပေမဲ့ဒါကိုလစ်လျူရှုထားတယ်ဆိုတဲ့အကြောင်းမိမောင်းထုတ်ပြခဲ့တာလည်းဖြစ်ပါတယ်။ဂျပန်နဲ့နယူးဇီလန်နိုင်ငံတွေအပြင်ဥရောပက Belgium, Germany, Britain နိုင်ငံတွေမှာလည်းဆန္ဒပြပွဲတွေဆက်ဖြစ်ခဲ့သလိုဩစတြေးလျနိုင်ငံမှာလည်းလူမျိုးရေးခွဲခြားမှုကိုစံကျင်တဲ့ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။စန္ဒပြသူတွေဟာမေလ25ရက်နေ့ကမနီဆိုတာပြည်နယ်မနီယာပူလစ်မြို့ကရဲအယားရှိတယောက်ကွန်မြူနီနီးပါလယ်ဘင်းကိုဒူးနဲ့ထောက်ထားတာကြောင့်အသက်မရှူနိုင်တော့ဘဲကွယ်လွန်သွားတဲ့ George Floyd ရဲ့အမှုပေါ်မှာကံကွယ်စန္ဒပြခဲ့ကြတာပ
ါ When we talk about black lives I think other people
လူမဲ့ရေးလှုပ်ရှားမှုတွေအကြောင်းပြောတဲ့အခါလိန်ပြောင်းထားသူတွေလိန်သူချင်းစုံမဲ့သူတွေကိုတော့ဒီလှုပ်ရှားမှုတွေမှာမကြခဏမေ့ဖြောက်ထားခံကြရပါတယ်။ဒါကြောင့်အခုလိုဂျပန်နိုင်ငံမှာလည်းလူမဲ့တွေရဲ့အသက်ကိုတန်ဖိုးထားဖို့ပြောကြရင်းနဲ့တခြားကန့်သက်ခွဲခြားခံရသူတွေအကြောင်းကိုလည်းဒီလှုပ်ရှားမှုတွေမှာထည့်ပြောကြဖို့လိုတယ်လို့တိုကျိုမြို့တော်ကစန္ဒပြပွဲမှာပါဝင်ခဲ့တဲ့လုပ်ငန်းခွင်အကြံပေးတဦးဖြစ်သူလီစာကာတိုကပြောခဲ့တာပါ။တိုကျိုမြို့တော်ကဆန္ဒပြပွဲဟာတမိုင်းကြောင်းနဲ့ချီပြီးခွဲခြားဆက်ဆံမှုတွေရှိခဲ့မှုတွေဂျပန်နိုင်ငံရဲ့ရာဇဝင်ကိုမိမောင်းထုတ်ပြရလဲရောက်ခဲ့ပါတယ်။တစ်ချိန်ကနေစားပယ်စားတွေအုပ်ချုပ်ခဲ့တဲ့ခေတ်ကဘူရာကူးလို့ခေါ်တဲ့စည်ရဲသားလူရန်းစားတွေကိုနှိမ်ချဆက်ဆံခဲ့မှုတွေဂျပန်နိုင်ငံမှာဒီကနေ့ခေတ်မှာလဲဂျပန်နဲ့ဂျပန်မဟုတ်သူကနေမွေးဖွားလာကြတဲ့သားသမီးတွေအပေါ်ကဗျာတဝက်လို့အဓိပ္ပာယ်ရတဲ့ဟာဖူးလို့ခေါ်ဝေါ်ပြောဆိုကြတဲ့ခွဲခြားဆက်ဆံမှုတွေရှိနေတာပါ။စန္ဒပြသူတယောက်ဖြစ်တဲ့တိုရှိဟီရိုယာမာမူရာကလည်းအခုလိုပြောပါတယ
်ကျွန်မခိုက်ခိုက်တဲ့တော့ဒီ
ကျွန်တော်ကိုယ်တိုင်လည်းနိုင်ငံရခြားတွေတွားခဲ့တုန်းကခွဲခြားဆက်ဆံတာကိုခံခဲ့ရဘူးပါတယ်ဒါကြောင့်အခုလှုပ်ရှားမှုကအသေးဖွဲလေးဆိုပေမဲ့ကျွန်တော်တို့ကတော့သူတို့နဲ့အတူမျှဝေခံစားနိုင်ပါတယ်လူမဲတွေဟာအများကြီးပို့ပြီးတော့ခံစားလာခဲ့ကြရတာကိုသိပါတယ်ဒါပေမဲ့အခုလိုကိုယ်လှုပ်နိုင်သလောက်ကလေးနဲ့သူတို့ကိုထောက်ခံအားပေးချင်တာပါလို့ပြောသွားတာပါပြီးခဲ့တဲ့သတင်းပတ်ထဲမှာပဲယာနဲ့ချီတဲ့စူဝေးချီတက်မှုတွေဟာအိုဆာကာဂျပန်လယ်ပိုင်းမှာရှိခဲ့ပြီးစုစုပေါင်းလူ 2,000 လောက်ရှိခဲ့ပါတယ်။ရှေ့သတင်းပတ်ထဲမှာလည်းအနောက်တောင်ပိုင်းကဖူကူယိုကာမြို့နဲ့နိုင်ငံအလယ်ပိုင်းကနာဂိုယာမြို့တွေမှာလည်းလူမဲတွေရဲ့အသက်ကိုတန်ဖိုးထားရေးစူဝေးလှုပ်ရှားမှုတွေအတွက်ပြင်ဆင်ထားကြပါတယ်ရှင်။ကျွန်မခွန်ညိုပါ
ကချင်ပြည်နယ်မှာတကြောပြန်စစ်ဖြစ်တာ9နှစ်တိုင်သွားပေမဲ့စေရေးပြိပခါတွေမငြိမ်းနိုင်သေးတာကြောင့်နေရမပြောင်းနိုင်ကြသေးတဲ့ပြည်တွင်းဒုက္ခသည်တွေရဲ့အခြေအနေတွေကိုဒုက္ခသည်များနေအထူးစီစဉ်ဖြစ်နေကျွန်မစုမုံကစူးစီးတင်ဆက်ပေးပါမယ်။ကချင်လူမျိုးရေးအဖွဲ့ KIO လောက်ခံကချင်လူမျိုးရေးတပ် KIA နဲ့မြန်မာအစိုးရစစ်တပ်တို့ကြား1994ခုနှစ်ကနေစလို့18နှစ်တာအပြည့်ရက်ပြီးတဲ့အချိန်2011ခုနှစ်ကနေစလို့တကြောပြန်စစ်ပြန်ပြီးတော့ဖြစ်ခဲ့တာဒီနှစ်ကတော့9နှစ်တင်းတင်းပြည့်သွားပါပြီ။မ ကြသေးရဲ့အချိန်ထိလဲ KIA နဲ့တံတမရကြားတိုက်ပွဲတွေဖြစ်နေစေမို့ကချင်ပြည်နယ်ကစစ်ရှောင်းစခန်းတွေမှာခိုးလုံနေထိုင်ရတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးမရေမရာဖြစ်နေပါတယ
်အခုကခိုးလုံပေါ့နော်အချက်ကျတော့ညတော့အရင်ညပေါ့နော်ကိုတချို့တွေကတော့ဒီကိုယ့်ရဲ့ပညာပိုင်းမှာဆိုရင်လည်းတော့မတက်ရောက်ဘူးနော်ကျောင်းပညာရေးအမြင့်တွေရှိရပြီတချို့ကတက်ဆန်ချတဲ့ဘက်မှာခက်ခဲပြန်ဟိုအလုပ်အကင်ပေါ့နော်နေနေရရအမြင့်မရဘူးပေါ့နော်ဘာအလုပ်ကံရှိဘူးပေါ့နော်အမြင့်ခက်ခဲရှိရောသူတို့တချို့တွေဆိုလူတွေဆိုတော့စိတ်ကြောင့်ပေါ့နော်ကိုမူရင်းစီတုံးချဲတဲ့လူတွေကအရင်များတာပေါ့နော်ပြီးတော့ဒီမကောင်းတဲ့ဘက်ဆိုရင်လှုပ်ဆောင်သွားတဲ့လူတွေကအရင်များတော့ဆိုတတိချက်မှနေတော့အဆင်မပြေတော့ပေါ့နော်တချို့မိသားစုမှအမိဖေတို့လှုပ်ချေဖို့ပေါ့နော်အမိတွေနဲ့ရုံးကန်နေရပေါ့နော်တချို့ဆိုနေသားတွေတွားတယ်ပေါ့နော်အဘကံဘက်တို့တခြားဘက်တို့အမျိုးအလုံးသွားလို့တယ်ပေါ့နော်ကျမမနေပဲကြောင်းလည်းမတက်ရပါတော့ခြောက်မှာဖြစ်တဲ့ဒီဇိုင်းပေါ့နော်အကလေးတွေကစားပေါ့နော်အမျိုးဖြစ်တဲ့လူတွေကအများကြီးရှိပေါ့
ဒါကတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အစိုးရထိန်းချုပ်နေမိတဲ့ကမိုင်းနာပြည်တွင်းဒုက္ခသည်စခန်းကကချင်လူငယ်ဖော့တူလူထရယ်ပြောသွားတာပါအခုဆိုရင်တော့ကချင်လူမျိုးရေးဖွဲ့ KIO ထိန်းချုပ်နေမိတဲ့မှာခိုးလုံနေထိုင်သူက9000နီးပါးနဲ့အစိုးရထိန်းချုပ်နေမြေထဲမှာ4000နီးပါးစုစုပေါင်း3000ကျော်အထိရှိနေပါတယ်ဒီလိုသိမ့်ချီတဲ့ဒုက္ခသည်တွေ6နှစ်လောက်ခိုးလုံနေထိုင်ကြရတဲ့အတွက်အခက်အခဲတွေကလည်းတနေ့တခြားကြီးမားလာနေတယ်လို့ကချင်စစ်ဆောင်ရဲ့အရေးဆန္ဒပြခဲ့ရာကထောင်ဒဏ်အပြစ်ပေးခံခဲ့ရတဲ့ကချင်တမျိုးသားလုံးဆိုင်ရာလူငယ်တမကရဲ့ဥက္ကဋ္ဌကိုလန်းဆောင်ကပြောပါတယ
်ကျွန်တော်တို့ဒီကချင်ဒေတာမှာစစ်ပစ်တဲ့ဟာကတော့ကျွန်တော်တို့10နှစ်ပတ်ကိုရောက်ပြီပေါ့နော်ဆိုတော့စင်တော့ဆိုတော့အနာဂတ်ကတို့ကတော့လုံးဝကျွန်တော်တို့ပျောက်ကွယ်တဲ့အနေထားဖြစ်နေတယ်ပြီးရင်ဒီဟာလဲခုနလိုမျိုးခိကခဏကျွန်တော်တို့ဆစ်ဆောင်တဲ့ဟာမဟုတ်ဘူးဖြစ်နေတယ်ဆိုတော့ကာလတစ်ခုကတော့ရှိသွားပြီဒါပေမဲ့လည်းဒီဘက်ကဖြစ်တန်တင့်တဲ့ပြည်သူတွေကိုတုံ့ပြန်တဲ့နိုင်ငံတော်အစိုးရတော်တကောင်လက်နက်ကင်တွေတော်တကောင်ပစုံတရားကျွန်တော်တို့ဟိုခိုင်မာတဲ့တော်ဝင်ယူတော်ဝင်ခံမှုကိုကျွန်တော်တို့အခုအချိန်ထိကျွန်တော်တို့မတွေ့ရဘူးလို့ကျွန်တော်တို့ဟိုမြင်မိတယ်ပေါ့နော်အဲ့ဒါကတော့ဒါကြောင့်မို့ဒီပြည်သူတွေကတော့သူတို့ရဲ့ဒီခါတီးတဲ့ဒီဘဝတန်ကတော့ယောဂါဒီ COVID-19 ကြောင့်ပို့ပြီးမှကျွန်တော်တို့ငကိုတဲကကျွန်တော်တို့ကချက်ချင်းနေတဲ့ INGOD ဒေါ်နာတွေအကူအညီတဲ့နိုင်ငံတကာကူညီထောက်ပံ့လဲကျွန်တော်တို့တဖြည်းဖြည်းနဲ့ဆက်တောက်လာတဲ့အနေအထားတော်လေးထက်ပေါက်ရှားရချက်တဲ့အနေအထားတော့ကျွန်တော်တို့ကြုံတွေ့နေရပါတယ်ဆရာ
ကချင်ဒေသစစ်ဘေးရှောင်ပြည်သူများကူညီဆောင်ရှောက်ရေးကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ် KBC ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်တာခလမ်ဆမ်ဆောင်ကလည်းဒုက္ခသည်တွေနေရပြန်ရေးမှာတော့လက်နက်ကင်ပြိပခါတွေကအဓိကအဟန့်တားဖြစ်နေတယ်လို့ပြောပါတယ
်အခု COVID-19 ကလည်းရှိနေတယ်ဘာဒီဘက်ကအပြစ်ခရက်တဲ့ပန်ဒတ်ဆောကလည်းတို့မထူးသေးဘူးဒီလိုအကြောင်းမျိုးမျိုးကြောင့်တော့ကျွန်တော်တို့အလင်းဆိုတော့လုံးလုံးတော့မဖြစ်ဘူးပေါ့ဒါပေမဲ့အခုကျွန်တော်တို့ဒီတိုက်ပွဲဖြစ်လာရင်လည်းအန်ဒီကင်းတဲ့ယွာတွေပေါ့အဲအဲ့လိုမျိုးယွာတွေကိုကျွန်တော်တို့အခုအဲတို့ကိုကျွန်တော်ခုဒီ settlement လုပ်ဖို့တော့မြင်နေရဘူးလေကျွန်တော်တို့ဒီဒေတာခါနေနေကြီးကြီးတော့မှဟို fund ကလည်း Nippon Foundation က fund နဲ့ကျွန်တော်တို့လုပ်ဖို့အော်အားလုံးဒီတော့ပြည်အောင်စုဝင်ကြီးနဲ့လည်းအချင်းချင်းနဲ့အစိုးရပေါ့ဒီအခရိုင်မျိုးတွေကလည်းစပေါ့ဆိုတော့ကျွန်တော်အဲ့ဒါကိုတော့ဒီလက်အတွက်မှာစပို့တော့အသေးချသွားပြီးရတာတော့သက်ဆိုင်ရာ NIGU ဒီအစိုးရရေပေါ့ဒီအားလုံးရဲ့ဒီပါဝင်ဖို့ကတော့လိုတယ်အခုကိုယ့်နဲ့ကိုယ်ပြန်နေတာတော့တော်တော်ရှိနေတာပေါ့နေရတဲ့ကြီးမှာအားလုံးကအတူတူပြန်မှပဲတရားမျှတမှုရှိမှာပေါ့တော့
ကချင်လက်နက်ကိုင်ဖွဲ့ KIA နဲ့မြန်မာအစိုးရတို့ကြားအပြစ်ခတ်ရက်စဲနိုင်မှုဆွေးနွေးမှုတွေရှိနေပေမဲ့အပိသက်သဘောတူညီမှုတော့မရသေးပါဘူးဒီအတွက်လည်းကချင်တိုင်းရင်းသူဖောထုလူထွေတို့လိုဆစ်ရှောင်ဒုက္ခသည်တွေနေရပြန်နိုင်ရေးကလည်းအလံဝင်နေသေးပ
ါသူတို့ဒီလူကြီးပြောရတယ်အနာဂတ်ကိုအင်းကိုယ့်ရဲ့နေရာဒေသကိုပြန်ရမယ်လို့ပြောပါတော့ဒါမဲ့အခုချင်းအမိသားပြောနေဒါမဲ့မတည်လီမှုတွေအဖြစ်နေပေါ့နော်ပြည်တခုနဲ့တခုတယောက်နဲ့တယောက်တည်းကဖွင့်နေဖွင့်စင်လာဒီအရင်းဆုံးမှုတွေများရှိသေးပေါ့နော်အဲ့ဆိုတော့တကယ်တော့ပြန်ရမယ့်ဒီ NDP လုံချုံမှုမရှိဘူးအရင်းဆုံးမှုမရှိဘူးကိုယ်တဘောအမခံချက်မရှိဘူးပေါ့နော်ပြန်ရမယ့်အနေထားတခုမှစဉ်းစားရမယ့်အခြေအနေတွေအများကြီးရှိနေတယ်လို့ပေါ့ချင်ရပါ
ကချင်လူငယ်တက်ကြွလှုပ်ရှားသူကိုလန်းဆောင်ကတော့အစိုးရနဲ့လက်နက်ကိုင်ဖွဲ့တွေကြားဆွေးနွေးမှုတွေမှာဒုက္ခသည်တွေကိုအတုံးချခံဖြစ်နေတဲ့သဘောမထားပဲအနှစ်သာရရှိတဲ့ဆွေးနွေးမှုတွေဖြစ်စေချင်ပါတယ
်ကချင်ပြည်နယ်မှာရှိတဲ့ IDPD တွေကိုကျွန်တော်အနိုင်ငံတော်အစိုးရတော်လည်းကောင်းလက်နက်ကိုင်တွေတော်လည်းကောင်းကတော့ဒီ political tools အနေနဲ့လုံးဝကျွန်တော်တို့ကမတွန်းပို့ခိုင်းစေချင်ဘူးမတုံးစေချင်ဘူးပေါ့နော် IDPD ကိုပြန်ပို့ဖို့အတွက် bilateral ကချိုးရမယ်ဆိုတဲ့ဟာတွေ ဆိုတော့ဒီနိုင်ငံရေးပြဿနာစစ်ရေးပြဿနာတွေမှာကျွန်တော်တို့ကဒီစစ်တမ်းတင့်တဲ့ပြည်သူတွေကိုလုံးဝမဆွဲခေါ်ရချင်ပါဘူး
ဒုက္ခတွေတွေဘေးကင်းလုံခြုံမှုရှိရှိနေရပြန်နိုင်ရေးတောင်းဆိုမှုတွေကြားထဲမှာပဲစစ်ဆောင်စခန်းတွေကိုပိတ်သိမ်းပြီးပြန်လည်နေရာချထားနိုင်မှုကချင်လူမှုတိုင်းဝန်ကခေါင်းဆောင်တွေကဒုက္ခတွေတွေရဲ့သဘောထားစာနာကိုလည်းကွင်းစင်းလေးလာစုံစမ်းနေကြပါတယ်ဒါပေမဲ့လည်းလက်နက်ကိုင်ဖွဲ့တွေကြားတင်မာမှုတွေနဲ့တိုက်ပွဲတွေကတော့ဒုက္ခတွေတွေရဲ့မျှော်လင့်ချက်အပေါ်မှာချိန်ချောက်နေစေဖြစ်ပါတယ်ရှင်ကျွန်မစုမမ
အခုဆက်ပြီးမြမအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာပါကျွန်မအခင်မျိုးသက်ပါကိုရိုနာဗိုင်းရပ်စ်ရဲ့ mutation လို့ခေါ်တဲ့ဆင်ခဲပြောင်းလဲမှုဖြစ်စဉ်ဟာလက်ရှိဖြစ်ပွားနေတဲ့ COVID-19 ရောဂါအတွက်အန္တရာယ်သိပ်ကိုကြီးတယ်လို့အနုဇီဝဗေဒပညာရှင်မတ်ခင်ဇာဝင်းပြေကပြောပါတယ်မြမအပါဝင်ကမ္ဘာတစ်လွှားရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ရဲ့လူကိုကူးစက်တဲ့အနေအထားနဲ့မကူအောင်ဘယ်လိုရှောင်ရမလဲဆိုတာလေးကိုနည်းနည်းပြီးသင်ပြထားပါမယ်။မက္ကဇာဝင်းပြေအဗီဝေကိုဖြစ်ကြားပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်။အခုမက္ကဇာဝင်းပြေကကိုရင်ယူတာဘက်မှာကျောင်းတက်နေတယ်ပေါ့နော်။ဘာဘာသားရတင်များတက်နေပါတယ်နည်းနည်းပြောပြပေးပါ။ဒေးလာနေပါဆိုတာလေ
။ဟုတ်ကျေးဇူးတင်ပါတယ်အခုလိုဗီဒီယိုတွေမှာပြောခွင့်ရတာကိုလည်းကျေးဇူးအများကြီးတင်ပါတယ်ရှင်ဟိုကျွန်တော်ဗမာတက်အခုကျွန်တော်အမေရိကန်နိုင်ငံယူတာပြည်နယ်ဘရီခမ်ယန်ယူနီဗာစီတီမှာအာမိုက်ခရိုဘယ်လော်ဂျီဆိုအနုဇီဝဗေဒသင်ကျမ်းနေတာဖြစ်ပါတယ်ဘယ်လိုသင်ကျမ်းနေတာဖြစ်ပါတယ်အာဘာလို့လဲဆိုတော့ project မှာဆိုလို့ရှိရင်တော့ဒီကျွန်တော်လေ့လာနေတဲ့ bacteria တွေရဲ့မျိုးဗီဇာဆင်ခဲပြောင်းလဲမှုလေးတွေကိုလေ့လာနေတာဖြစ်ပါတယ
်ဆိုတော့ဒီတက်ကတူမရောက်ခင်အရင်ဆုံးကလည်းပေါ့နော်ဒီကကိုရင်းနေဒီ bacteria မဟုတ်ပဲね virus တွေကိုလည်းလေ့လာနေတဲ့လူတယောက်ဆိုရင်ဒါနဲ့လည်းဘွဲယူထားတဲ့လူတယောက်ဆိုတော့အခုเนาะဒီမြန်မာနိုင်ငံအပအဝင်ပေါ့เนาะတကဘာလုံးမှာတော်တော်လေးကိုလှုပ်လှုပ်ရှားရှားဖြစ်နေတဲ့ရောဂါပေါ့เนาะ COVID-19 COVID-19 ရဲ့နဲ့ပတ်သက်ပြီးတော့ဒီဟိုအဆင့်ကဲပြောင်းလဲမှုတွေကနေပြီးတော့ဟိုကပေါ့เนาะဒီရောဂါဖြစ်စေတဲ့အဲဆင်းရဲပြောင်းလဲမှုတွေဘလို့ဖြစ်လာလဲဆိုတာဒီအကောင်တော့သိချင်နေကြပါတယ်သိချင်နေရဆိုတော့နည်းနည်းလေးပြောပြပေးပါပထမဆုံးဒီဆင်းရဲပြောင်းလဲမှုကိုမပြောခင်ပေါ့နော်ဘယ်အကောင်မျိုးစားကနေပြီးတော့ဘယ်ဟိုဒီ virus မျိုးကိုသဲနိုင်လဲဆိုတာစပြောပေးပ
ါဟုတ်ကဲ့ဟုတ် coronavirus ကပေါ့နော် cause ဒီ covid-19 ငါတို့ coronavirus မိသားစုဝင် virus တမျိုးဖြစ်တယ်ပေါ့သူမှာတခြားဟိုအခြားမိသားစုဝင်တွေအများကြီးရှိတယ်ရှိရတယ်မှာဆိုလို့ရှင်ရိုးရိုးအေးအေးမိနှာစီးချောင်းဆိုးဖြစ်တဲ့ဟာဆိုလို့ရှင်လည်းဒါကိုရိုနာဗိုင်းရပ်စ်ပဲ now အဲ့လိုငှက်တွေတခြားငှက်တွေနွားတွေကျွဲတွေမှာဖြစ်နိုင်တယ်ဆိုတဲ့ဟာတွေလည်းရှိတယ် now အခုဒီဟိုဥစားဆိုရင်ကလက်ရှိ covid-19 နဲ့အနီးစပ်ဆုံးancestor ဆိုတာသူ့ရဲ့ဟိုမပြောင်းခင်ပေါ့နော်မပြောင်းခင်မျိုးဗီဇအနေနဲ့အနီးစပ်ဆုံးကောင်ကတော့လင်းတို့တွေမှာရှိခဲ့တယ်ပေါ့အာဘယ်လိုမျိုးကူးရဲဆိုတာလင်းတော့ဒါလည်းကူးသလားခလေဂျားကန်ကောင်ဟိုသင်းခွက်ကြလို့ကောင်လေးတွေကနေကူးသလားဆိုတဲ့ဟာတော့အခုဒီအငင်းပွားနေစေပေါ့နော်ဒေတာလည်းအတူတူမပြူပါသေးပါဘူးဟ
ုတ်အခုဒီ COVID-19 ရောဂါလူကိုကူးဆက်တာဆိုလို့ရှင်ဟို mutation လို့ခေါ်တဲ့ဆင်ခဲပြောင်းလဲမှုဖြစ်စင်နေဖြစ်တယ်ပေါ့နော်ဆိုတော့လူကိုဘယ်လိုမျိုးများတစ်ဆင့်တစ်ဆင့်ပြောင်းလဲပြီးမှကူးလာလဲနည်းနည်းပြောပြပေးပါ
ဟုတ်ဒီ COVID-19 ကသူကလူကိုကူးရင် mutation ဖြစ်ကြတယ်ဆိုတာတော့ဟုတ်ဘာလို့လဲဆိုတော့သူကဒီ virus ကဥမာအရင်တော့ဖြစ်ခဲ့တဲ့ဟာနဲ့ပြောမယ်ဆိုရင် HIV ကိုသွားကြည့်မယ်ဆိုရင် HIV ဆိုရင်သူကမြောက်တွေမှာဖြစ်ခဲ့တယ်မြောက်တွေမှာသူကအဲ့လိုပဲရာနာကွက်လိုမျိုးပဲဖြစ်တယ်ဆိုပေမဲ့သူကလူတွေစီကိုရောက်တဲ့အချိန်မှာကြတော့ဟို cell ပုံစံမတူတာတွေနောက်ပြီးတော့ receptor တို့နောက်ပြီးတော့ဖြစ်တဲ့အကျိုးဆက်မတူတာတွေရှိရတဲ့အကြောင်းဒီလူကိုကူးဖို့အတွက်ဆိုရင် virus ကနည်းနည်းလေးပြောင်းပေးရတယ်အဲ့ဒီဟာပြောင်းလဲတဲ့အချိန်မှာလူတွေစီမှာအကြောင်းသူကယောဂါပူပြီးဖြစ်တယ်။မြောက်တွေစီမှာမဖြစ်ပြင်မယ်။အဲ့လိုအခုဒီကောင်ဆိုလို့ရှိရင်လည်းသူကလင်းလို့တွေစီမှာဖြစ်တယ်။ဒါပေမဲ့လင်းလို့တွေစီမှာဒီလောက်ကြီးဟိုတခါတည်းဟိုအရင်တခါတယောကြီးရောဖြစ်နေတာမျိုးမဖြစ်ဘူးဆိုတော့ဒီလူစီကိုရောက်တဲ့အချိန်မှာလူရဲ့ဒီ cell အနေအထားကြောင့်သူကအရင်ယောဂါပေးတယ်။အရင်ဟိုသေလွယ်တယ်ဆိုတဲ့ဟာမျိုးတွေဖြစ်လာတယ်ပေါ့နော်။ဒါ mutation ကတော့ဒီ host တနေရာနေတနေရာကိုခုံတဲ့အချိန်မှာ mutation ကနည်းနည်းတော့ဖြစ်ကိုဖြစ်ကြတယ်။အာဆင်ခဲပြောင်းလဲမှုဆင်ခဲပြောင်းလဲမှုကဖြစ်ကိုဖြစ်ကြတယ်။အရင်တော့ SARS တို့ MERS တို့မှာဆိုလို့ရှိရင်လူကိုမရောက်ခင်သူတို့ရဲ့ ancestor သူတို့ရဲ့မူရင်းကနေပြီးတော့ပြောင်းတဲ့အချိန်မှာဆိုရင်90ရာခိုင်နှုန်းလောက်ပဲ ancestor နဲ့တူရောတာတော့89ရာခိုင်နှုန်းလောက်ပဲတူရောတာတော့ရှိတယ်ပေါ့။အခုဒီ SARS-CoV-2 ကကြတော့သူ့ရဲ့ဒီလူကိုရောက်တဲ့အချိန်မှာသူ့ရဲ့အရင်မူလစနစ်နဲ့ကတော့96%200%ခိုင်းတော့တူနေသေးတယ်ပေါ့နော်အဲ့နည်းနည်းတော့ပြောင်းသွားပြီဒါပေမဲ့တော်တော်များများတူနေသေးတာတော့တွေ့ရပါတယ်ဟုတ
်ဆိုတော့ဆိုလိုချင်တဲ့အတိပ္ပယ်ကဒီလိုမျိုးပေါ့နော်လုံးဝပြောင်းလဲတာမဟုတ်ဘူး ူနေတာရဲ့အရမ်းများနေတယ်ဆိုတော့ရှစ်ဆက်ဘာတွေဖြစ်လာနိုင်လဲဒါကတော်တော်အမြဲကြီးတဲ့အနေထားလို့လည်းပြောရဲဆိုတော့လေ
ဟုတ်ပါဘူ
းရှစ်ဆက်ဘာပြီးတော့ဖြစ်လာနိုင်လဲဒီလောက်တူတာတွေအရမ်းများနေတယ်ဆိုတော့
အော်တူတယ်အရမ်းများနေဆိုတော့လူခုမှသူကစပြီးတော့ကူးကစားဆိုတဲ့အခါကျတော့သူ့မှာထပ်ပြီးတော့စင်ငယ်ပြောင်းလဲမှုဖြစ်နိုင်စွမ်းနေရှိနေသေးတယ်ပေါ့နော်ဆိုတဲ့အခါကျတော့ဟိုဖြစ်မလားမဖြစ်မလားဆိုတာတရားမသိပေမဲ့အရင်တော့ဖြစ်ခဲ့တဲ့ဟာတွေအရင်တော့ဖြစ်ခဲ့တဲ့ကပ်ယောဂါတွေပေါ့ဟိုနေရာဒေသအလိုက်ဖြစ်တဲ့ epidemic လို့ခေါ်တဲ့ကပ်ယောဂါလည်းဖြစ်ဖြစ်ဟို pandemic ကမ္ဘာနဲ့တဝမ်းဖြစ်တယ်ဆိုတဲ့ကပ်ယောဂါတွေဖြစ်အဲ့လိုမျိုးဖြစ်တဲ့အချိန်မှာဆို virus က mutation ဖြစ်သွားပြီးတော့တစ်ခါထပ်ပြီးတော့ဟိုပုံစံပြောင်းသွားတယ်ပေါ့နော်ပထမဦးဆုံး wave မှာ first wave မှာဆိုလို့ရှိရင်သူကဒီလူကြီးတွေကိုဒါမှခုခံနေတဲ့လူတွေကိုတားပြတ်လုပ်တယ်ဆိုပေမဲ့ now the wave 2ပြောင်းလဲသွားပြီဟဲ့ဆိုရင်စင်ငယ်ပြောင်းလဲမှုဖြစ်စဉ်ဖြစ်သွားပြီဆိုလို့ရှိရင်လူငယ်တွေကိုဖြစ်နိုင်တယ်နောက်အဲ့လိုမျိုးတွေဖြစ်နိုင်တယ်ဆိုတဲ့ဟာမျိုးတွေပါလာမယ်ပေါ့နော်ပုံစံပြောင်းသွားတာမျိုးဖြစ်နိုင်တယ်သူကဖြစ်ဖို့အခွင့်အရေးတွေအများကြီးရှိတယ်ခုမှပေါက်ခါစားကောင်းလိုမျိုးဖြစ်နေတဲ့ခါကြတော့ပေါ့နော်ဟုတ်
ဆိုတော့ဒီ COVID-19 ကအမတန်အန်ဂျီကြီးနေတဲ့အနေထားမှာပေါ့နော
်ဟုတ်သတိတော့ထားမယ်ဟာပေါ့နော်သတိတော့ထားမယ်ဟိုအခုသေးတဲ့လူတွေရောကူးခံရတဲ့လူတွေရောအများကြီးပဲဖြစ်နေတဲ့အတွက်ကြောင့်မလို့တော်တော်များများတော့သတိထားသင့်တဲ့ဟာပေါ့နော်ဟုတ်
ဟုတ်ကဲ့ဆိုတော့ဒီလိုမျိုး COVID-19 ဒီလိုမျိုးအန္တရာယ်ရှိနေတာကိုအခုသိပ္ပံပညာရှင်တွေပေါ့နော်အကုန်လုံးစူးစမ်းပန်းစားနေဒီဒါကိုကုသဖို့အတွက်ဆေးရရှာနေပါတယ်ဆိုတော့ဒီအခြေအနေလေးနည်းနည်းပြောပြပေးပါဟဲ့ဟောနော်အခုလောလောဆယ်ဆေးဘယ်နှမျိုးလောက်တွေ့တာလဲကျွန်နည်းနည်းလေးပြောပြပေး
ဟုတ်အခုလောလောဆယ်မှာကသူကအခုဟိုတလောလေးရမှာဟို approve ဖြစ်သွားတဲ့ဟာကဒီ April လထဲမှာ approve ဖြစ်သွားတဲ့ဟာက random sphere ဆိုတဲ့ဟာတခုရှိရယ်သူကကြတော့သူကအရင်တော့ Ebola virus ကိုသူက target လုပ်ဖို့အတွက်သူထုတ်တယ်ဒါပေမဲ့အဆင်မပြေခုဒီမှာကြတော့မှသူဟိုဒီ coronavirus ကြတော့မှသူအသုံးတဲ့ဟာဟိုအဆင်ပြေတယ်ဆိုအဆင်ပြေဆိုတော့လုံးဝပျောက်သွားတာမျိုးမဟုတ်ဘူးသူက virus တွေဝင်တယ်ဆိုလို့ရှိရင်ကလေ virus ကလူထဲကိုဝင်သွားပြီဆိုလို့ရှိရင်ဒီလိုမျိုး virus မျိုးဆိုရင်သူကဟိုပွားနေရင်ပွားနေတယ်သူကလည်းသူတနေ့တစ်ချိန်ချင်းတစ်ချိန်ကြာလို့ရှိရင်သူကပွားတဲ့နှုန်းနှေးသွားတယ်ကျသွားတယ်ဆိုတော့ attenuation လို့ခေါ်တယ်အဲ့ပွားတဲ့နှုန်းကျသွားတယ်ဆိုတာရှိအဲ့ဒီဟာဖြစ်သွားတော့မှသာအဲ့ကြောင့်ဒီလူတို့အေးအေးမိဖျားနာတယ်ဆိုလို့ရှိရင်လည်းပိုးသက်ဆေးမတောက်ဘဲနဲ့သူကလည်းသူပြတ်သွားတယ်ဆိုတာဒီ virus ကပွားနေရင်အချိန်ပတ်သွားတယ်ဟာအဲ့ဒီထိရအောင်ပေါ့နော်ဒါပေမဲ့အခုဒီကိုရိုနာဗိုင်းရပ်စ်မှာじゃအဲ့ဒီအချိန်မတက်ခင်မှာကိုလူကဟိုအဲ့လိုမျိုးဆေးရုံတွေပါအဲ့လိုမျိုးဖြစ်ကုန်တာပေါ့နော်ဆိုတဲ့အခါကျတော့ဒီ random sphere ဆိုလို့ရှိရင်ကသူကအဲ့ဒီဒီအချိန်တက်တဲ့ဟာပို့ပြီးတော့မြင်ရတယ်ပေါ့အဲ့လိုမျိုးလေးနေသူက target လုပ်နေတယ်နောက်ကာကွယ်ဆေးတွေမှာဆိုလို့ရှိရင်ကじゃတော့ဒီ virus က cell ကိုလာပြီးတော့မပေါင်းခင်မှာပေါ့နော်ဘာလို့လဲဆို cell ပေါ်မှာသူကဒီ receptor လေးတွေရှိတယ် ACE2 receptor ဆိုတဲ့ဟာအဲ့ဒီ receptor ကသူကဟိုဇီဝကံမဖြစ်စေရတော့သူကအဆင်ပြေတယ်ဟိုသူ့မှာလှုပ်ဆဲအလုပ်လည်းရှိတယ်ဒါဒီ virus ကဒီလိုမျိုးလေးလာပြီးဘောင်းလိုက်ပြီဆိုပေါင်းလိုက်ပြီဆိုလို့ရှိရင်သူ့ရဲ့ဒီစုချုံလေးကဒီနေရာမှာဘောင်းလိုက်ပြီဆိုလို့ရှိရင်သူကအဲ့မှာဟို conformational change ဆိုတာဖြစ်တယ် conformational change ဆိုတော့သူကဒီနေရာဆို activated ဖြစ်သွားပြီပေါ့နော်အာရပြီပေါင်းရသွားပြီဆိုပြီးတော့သူကအထဲထဲကိုဝင်ပြီးပူပြီးဝင်သွားတယ်အထဲထဲကိုအဲ့တော့ဒီနေရာကိုအဲ့ပေါင်းတယ်ဆိုတဲ့နေရာပေါ့ဆေးတွေကမပေါင်းအောင်လုပ်နေတယ်ပေါ့နော် target လုပ်နေတယ်အဲ့ဒီဒါမှာသူ plasma ဟို convalescent plasma ဟိုစား therapy ဆိုတဲ့ဟာတွေကလည်းဒါကိုပဲလုပ်တာပဲနောက်ပြီးအခုတလောဒီပြီးရဲ့တရက်နှစ်ရက်ကမှထွက်လာတဲ့ဟာဆို Sorrento company ကထုတ်တယ်ဆိုတဲ့ဟာကြတော့သူကဒီတရားရင်လုံးဆိုတော့ cell တွေဖန်ပြားထဲမှာ lab ထဲမှာစမ်းနေခါကြလို့ရှင်ကျွန်တော်တို့ lab ထဲမှာ cell တွေမွေးပြီးတော့အဲ့ cell တွေကို virus တွင်တယ် virus တွင်ပြီးရဲ့ခါကျရင်ဒီ cell နဲ့စမ်းတယ်သူကစမ်းတဲ့အခုတရားကျော်လောက်ရှိတယ်ထဲမှာဒီကောင်လေးတစ်ခုကတရားရာဂိုင်းလုံးသူကဒီအဆင်ပြေတယ်ပေါ့နော်တရားရာဂိုင်းလုံး virus ကင်းတဲ့ဟာမျိုးရစီတယ်ဆိုတဲ့ဟာကိုဖန်ပြားပေါ်မှာတော့သူတို့ဒီလိုရပြထားပြီးဒါပေမဲ့ဖန်ပြနေပြီးတော့အကောင်လေးတွေနဲ့ဆက်ရမယ်ရှိသေးတယ်။နောက်လူနဲ့ဆက်ရမယ်ဆိုတဲ့ဟာတွေတော့ရှိသေးတယ်ပေါ့။ဒါပေမဲ့ဒါတို့ရဲ့အခုလုပ်နေတဲ့ဟိုနောက်ဆုံးအတိတ်ပေါ့။နောက်ဆုံးအတိတ်လို့ပြောရမှာပေါ့။ဟုတ
်။ဆိုတော့အခုပေါ့နော်ဒီ mutation ဖြစ်သွားတယ်ဆိုရင်ဆင်ကဲပြောင်းလဲမှုဖြစ်စဉ်လေးတွေကိုမဖြစ်အောင်လို့ပေါ့နော်အရင်ကြိုပြီးတော့ဒီ cell တွေလူတွေဝင်တဲ့အခါမှာမဝင်နိုင်အောင်တားဖို့အတွက်စူးစမ်းနေကြတယ်ဆိုတော့ဒီလိုမျိုးအနေထားမျိုးမှာပေါ့နော်အန်တီရလည်းအရင်ရှိနေတယ်စူးစမ်းတာတွေလည်းမအောင်မြင်ဘူးဒီချိန်မျိုးမှာပေါ့နော်ဟိုလူတွေအနေနဲ့ပေါ့နော်ဒီ virus ကကိုယ်စီကူးမလာအောင်ဘယ်လိုလှုပ်ရှားနေထိုင်ရမလဲဆိုတာနည်းနည်းလေးဟိုနည်းနည်းလေးပြောပြပေးပါဘယ်လိုလုပ်ရအောင်ဆိုတာ
ဟုတ်ပါအဓိကကတော့လေဟိုအဲ့လိုပေါ့လူတွေအချင်းချင်းခွာရမယ်ပေါ့နော်ခွာခက်ခွာခွာနေရမယ်ဆိုတော့6ပေခွာ6ပေခွာအဲ့လိုမှနေရမယ်နောက်ပြီးတော့သ တန်ရှင်းရေးအဓိကတော့အဓိကအရန်ရေးချင်တာတန်ရှင်းရေးလောက်ရမယ်အာလက်တွေကိုအဲ့လိုဟိုတအားကြီးလေကြောက်တယ်ဆိုတဲ့ဟာမျိုးဆိုတဲ့ဟာမှာမြန်မာနိုင်ငံမှာအရန်တတဟိုဆေးတွေအရန်တွေဖျန်းနေကြတာကိုလည်းတွေ့တယ်ဒါပေမဲ့အဲ့ဒါကြတော့လည်းအခု WHO ကနေပြီးတော့ပြောထားတယ်ဆိုတာလည်းရှိတယ်ပေါ့နော်သူဒီလိုမျိုးအဲ့လောက်ကြီးဖျန်းတာလူကိုအန္တရာယ်ပေးတာပဲရှိတယ်ဟိုအကျိုးသိမ့်ရှိဘူးဆိုတဲ့ဟာပေါ့နော်ဆိုတဲ့ခါကျအတင်းအရန်ကြောက်နေဖို့ဟိုဖြစ်တာတဲ့ပေါ့နော်အကုန်လုံးကိုဘယ်လိုပြောစဉ်းစားစားစားနဲ့စဉ်းစဉ်းကြည်ကြည်လေးနေရမယ်နောက်အပြင်သွားရင်မဖြစ်မနေ mask အုပ်ရမယ်မျက်နှာကိုအုပ်ရမယ်နောက်ပြီးတော့အဲ့လိုမျက်လုံးနေပါလေဆိုလို့ရှိရင်လည်းဖြစ်နိုင်ရင်အကာအကွယ်လေးနဲ့ကော်ရထားတာကောင်းတယ်နောက်တခုတချို့တွေရေးတာတွေပါနားထဲကိုဝင်တယ်ဆိုတာနားထဲကိုတော့မဝင်ဘူးဟိုဘာလို့လဲဆိုတော့ cell ပုံစံမတူလို့ပေါ့နော်အဓိကကနှာခေါင်းရယ်ပါးစပ်ရယ်မျက်လုံးရယ်နောက်ပြီးတော့အဲ့လိုလက်တွေကိုလည်းဂရုတစိုက်နဲ့သေချာလေးဆက်ပြီးတော့တန်တန်ရှင်းရှင်းလေးဆေးပေးမယ်အဲ့လိုမျိုးပေါ့နော်သေချာတော့ဟိုဆက်ပြီးတော့ကျမတို့ရေရှိတစ်နှစ်လောက်အထိကတော့ဒီမျိုးလေးဆက်ပြီးနေသွားပေးဖို့ပြင်ဆင်ထားရမယ်ပေါ့နော်စိတ်ထဲစိတ်အားဖြစ်ကောခန္ဓာကိုယ်အားဖြစ်ကောပြင်ဆင်ထားရမယ်ဆိုတဲ့အားမျိုးပြီးတော့ပြောချင်ပါတယ်ဟုတ
်ဟုတ်ကဲ့ဆိုတော့အဲ့လိုမျိုးပေါ့နော်ဒီလိုမျိုးဟိုယောဂမကူးဆက်အောင်ကယောဂကူးဆက်တဲ့ပုံစံကိုတိထားတဲ့လူတွေကအဲ့ဝတ်ချင်းချင်းထိနေနိုင်တယ်ပေါ့နော်ဆိုတော့ယောဂကူးဆက်တဲ့ပုံစံကစောစောမျက်လုံးရယ်နှာခေါင်းရယ်ပါးစပ်ရယ်ပေါ့နော်ဒီရဲ့အဓိကနောက်တော့လက်တွေပါဒီမှာဆိုတော့ယောဂကဘယ်လိုမျိုးဒီဗိုင်းရပ်စ်လေးတွေကဘယ်လိုပုံစံနဲ့လာပြီးလူစီကိုဘယ်လိုဝင်လဲနည်းနည်းပြောပြပေးပ
ါဟုတ်ကဲ့ပါဟုတ်အခုတို့ပြောတဲ့ Facebook မှာတော့တော်တော်လေးပြန်နေတယ်ပေါ့နော်ဟိုတချို့ကြာလဲအာဥစ္စာမျက်နှာမှာအမွှေးရှိရမရှိရဆိုသဘင်ဥစ္စာကိုတိတ်ပြီးတော့မျက်နှာတွေမကင်ရဘူးလက်တွေပါတယ်ဆိုလို့ရှိရင်သတိထားရမယ်ပေါ့နော်ဘယ်လိုနောက်ခက်ခောက်ကနေလိုက်တယ်ဆိုလို့ရှိရင်ကဘာဖြစ်လဲဆိုတော့တစ်ဖက်လူတစ်ယောက်ကဒီလိုနှာချီလိုက်တယ်ချောင်းဆိုးလိုက်တယ်ဆိုတဲ့ဟာမှာထွက်တဲ့ဒီ droplets ပေါ့နော်အမှုန်လေးတွေကသူကမျက်စိနဲ့မြင်မှသတွေးကိုမြင်ရတယ်ဟိုမှာအာဒါသတွေးထွက်တယ်ဆိုတာမဟုတ်သူကမျက်စိနဲ့မမြင်ရတဲ့အမှုန်လေးတွေရှိတယ်အဲမျက်စိမမြင်ရတဲ့အမှုန်လေးတွေကကိုကဒီလူတယောက်ကဒီနေရာမှာနှက်ချီအားချီချီခဲ့မယ်အာချောင်းဆိုးခဲ့မယ်ဆိုတော့မသိဘဲနဲ့တနည်းအားဆိုတခုခုစပွဲပဲဖြစ်ဖြစ်ဟိုကင်လိုက်မယ်ကင်ပြီးတဲ့ခါကျရင်ကိုကမသိလိုက်ပဲဘီယုံးမဆိုင်ပဲနဲ့မျက်နှာတွေပါကင်လိုက်မယ်ဆိုလို့ရှိရင်လည်းဒါကကူးနိုင်တယ်နောက်ဟိုတခြားလူကအဲ့လိုမျိုးကိုကဖြတ်သွားရခြင်းတခြားလူကဟချီလှမ်းချီလိုက်တဲ့ဟာမျိုးကိုကမသိလိုက်ပဲနဲ့ဖြတ်သွားလိုက်တယ်ဆိုလို့ရှိရင်အဲ့လိုမျိုးပေါ့နော်ဟိုဘယ်နာတွေရှိခဲ့တာမသိတော့အဲ့လိုမျိုးတွေဆိုတဲ့ခါကျကိုကတန်ရှင်းရတော့ကျေမမလုတ်ပေးရမယ်ပေါ့နော်ဒါတော့ကျမတို့လည်းဒီဘက်မှာဆိုလို့ရှိရင်လည်းအဲ့လိုပဲအကုန်လုံးကဟိုတန်ရှင်းဒီသွားပြီဆိုရင်တနင်္လာရောက်ပြီဆိုရင်အများကြီးလက်စီတနင်္လာနောက်တနင်္လာသွားပြီဆိုရင်အများကြီးလက်စီနောက်မျက်နှာကိုလည်းအဲ့လိုမျက်နှာစီးတွေနဲ့ဟိုဗာလေးတွေနဲ့အုပ်ထားတဲ့ခါကျတော့မကင်မိအောင်ပေါ့အဓိကတော့ကိုမကင်မိအောင်ပေါ့အဓိကတော့ဟိုစင်ကျင်ရတာပေါ့နော်သတိနဲ့နေရတာပေါ့ဆို
တော့အခုလိုမျိုးပေါ့နော်ဟိုတေချာရှင်းပြပေးတဲ့အတွက်အားလုံးကျေးဇူးတင်ပါတယ်
မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ NLD အစိုးရလက်ထက်ငင်းကြိမ်းလုပ်ငန်းစဉ်ဘာအဖြေထွက်ခဲ့လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
အခုဆိုရင် NLD ဆိုရလက်ထက်မှာနောက်ဆုံးဖြစ်ပွဲရှိတဲ့၄ချိန်မြောက်21ရာစုပင်လုံညီလာခံကျင်းပဖို့ကြိုးစားနေကြပါပြီ။အခု2020ဟာအထွေထွေရွေးကောက်ပွဲနှစ်ဖြစ်တဲ့အချမ်းပြင်းအဖြစ်ဆိုရွေးကောက်ပွဲကိုနိုဝင်ဘာမှာကျင်းပဖို့ဖြစ်လိမ့်မယ်။အဲ့ဒီအချိန်မတိုင်ခင်3လဟာနိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စည်းရုံးရေးနဲ့ရွေးကောက်ပွဲကိစ္စကိုပဲအာရုံစိုက်ကြမှာမို့2020နှစ်ဆန်း March April လလောက်အတွင်းNLD အစိုးရလက်ထက်နောက်ဆုံးတစ်ချိန်အဖြစ်ငြိမ်းချမ်းရေးညီလာခံတစ်ခုကျင်းပဖို့သင့်တယ်ဆိုပြီးအစိုးရငြိမ်းချမ်းရေးလုပ်ငန်းအကောင့်ထဲပေါ်နေသူတွေဘက်ကပြောဆိုကမ်းလှမ်းထားခဲ့ကြပြီးသားပါဒါပေမဲ့လည်းမထင်မှတ်ပဲတကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကပ်ရောဂါကြီးမြန်မာနိုင်ငံကိုလည်းဆက်ရောက်ခဲ့တာမို့ငြိမ်းချမ်းရေးဆိုင်ရာလုပ်ငန်းစဉ်တွေလည်းရပ်တန့်တယ်လို့ဖြစ်သွားခဲ့ရပါတယ်အခုတော့ COVID-19 နဲ့ပတ်သက်ပြီးအရင်တင်းကျပ်ထားခဲ့သမျှဖြေလျှော့မှုတချို့လည်းလုပ်ခဲ့ပြီးမို့ငြိမ်းချမ်းရေးလုပ်ငန်းစဉ်လည်းပြန်ဆနေပြီလို့ပြောနိုင်ပါတယ်ပြီးခဲ့တဲ့မေလ30ရက်နေ့ကလုတ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာတော့နိုင်ငံတော်၏အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးက27ရာစုပင်လုံညီလာခံကိုလာမယ့်ဇူလိုင်လအတွင်းကျင်းပလို့တဲ့ဆိုပြီး NCA လက်မှတ်ထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကကမ်းလှမ်းထားတယ်လို့ထုတ်ဖော်ပြောဆိုပါတယ်တိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကတော့လာမယ့်ဩဂုတ်လအတွင်းကျင်းပဖို့ပြန်ပြီးအဆိုပြုသွားမယ်လို့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကိုစားညှိနှိုင်းရေးမူလဖြစ် ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးခေါင်းဆောင်လည်းဖြစ်တဲ့ဦးမျိုးဝင်းကဇော်လ၁၀ရက်နေ့မှာသတင်းမီဒီယာတွေကိုပြောထားပါတယ်။လာမယ့်၂၁ရာစုပင်လုံကြီးလာကဟာ NLD အစိုးရကဥဆောင်ကောင်ထယ်ပေါ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့နောက်ဆုံးလှုပ်ဆောင်ချက်ဖြစ်မှာမို့အစိုးရသက်တမ်းတစ်ခုစာအတွင်းဆောင်ရွက်ခဲ့တဲ့အခြေအနေအားလုံးကိုအကဲဖြတ်မယ်ဆိုအကဲဖြတ်လို့ရတဲ့အခြေအနေရောက်လာပါပြီ။ဒေါက်ဆန်းစုကြည်ဥဆောင်တဲ့ NLD အစိုးရလက်ထက်ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးဘလို့အဖြေထွက်ခဲ့တယ်လဲဆိုတာလေ့လာကြည့်ကြရအောင်ပါ။
NLD အစိုးရလက်ထက်နောက်ဆုံးဖြစ်လာမဲ့21ရာစုပင်လုံညီလာခံမှာပြည်ထောင်စုသဘောတူစာချုပ်အပိုင်း3ကိုချုပ်ဆိုသွားမယ်လို့ဦးစော်ထေရော်ဦးမျိုးဝင်းကပါထုတ်ဖော်ပြောဆိုထားပါတယ်။အဲ့ဒီစာချုပ်မှာအပိုင်း3ပိုင်းပါမယ်လို့လည်းဆိုကြပါတယ်။အပိုင်း1မှာ NCA အကောင့်ထဲပေါ်မှုဆိုင်ရာသဘောတူညီချက်တွေပါဝင်မှာဖြစ်ပါတယ်။ဒါဟာအရင်ညီလာခံ2ကြိမ်မှာသဘောတူချုပ်ဆိုပြီးရရှိခဲ့တဲ့အချက်50ကျော်ရဲ့အဆက်ဆိုရင်လည်းမှမပါဘူး။အပိုင်းနှစ်မှာတော့2020ပြည့်အလွန်မှာငင်းကြိမ်းလုပ်ငန်းစဉ်ဆက်လက်အကောင့်ထဲပေါ်နိုင်ဖို့အတွက်အစ်င့်လိုက်လုပ်ငန်းစဉ်တွေကိုအစ်င့်လိုက်အကောင့်ထဲပေါ်ကြဖို့ဖြစ်ပါတယ်။ဒီပိုင်းကိုထည့်သွင်းရတဲ့အကြောင်းရင်းကတော့ရွေးကောက်ပွဲလွန်ကာလမှာဘဲပါတီအနိုင်ရရအစိုးရအဖွဲ့အစ်တက်လာလိမ့်မယ်။တက်မတော်ဘက်ကဆိုရင်လည်းတက်မတော်ကာကွယ်ဦးစီးချုပ်အပါအဝင်ခေါင်းဆောင်ပိုင်းအပြောင်းလဲဖြစ်ပေါ်လာနိုင်တာမို့နောင်တာဝန်ယူမဲ့သူတွေအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုတစ်ဆက်တစ်ဆက်ထဲဆက်ပြီးအကောင့်ထဲပေါ်နိုင်အောင်ဖြစ်ကြောင်းဦးစော်ထေကပြောဆိုထားပါတယ်။အပိုင်းသုံးကတော့နိုင်ငံတော်အထိုင်မြင်ကန်ပုဂ္ဂိုလ်တော်ဆန်းစုကြည်အဆိုပြုထားတဲ့ Federal ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာအခြေခံမူတွေကိုနှိမ့်နှိုင်းထည့်သွင်းချုပ်ဆိုဖို့ဖြစ်တယ်လို့ဆိုပါတယ်။NLD အစိုးရလက်ထက်နောက်ဆုံးကျင်းပမယ်ဆိုတဲ့ငြိမ်းချမ်းရေးညီလာခံကိုကြည့်ရင်အရေးကြီးဆုံးကတော့2020ပြည့်အလွန်မှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင် EAO တွေဘာတွေဆက်ပြီးလုပ်ကြမလဲဘလို့အကောင့်ထဲပေါ်ကြမလဲဆိုတာကအဓိကဖြစ်နေတာတွေ့နိုင်ပါတယ်။ကျန်တဲ့အရေးလဲကြီးတိစုံမှုလည်းဖြစ်နေတဲ့တီထောင်စုကခွဲမထွက်ရကိစ္စတခုတီးသောတက်မတော်လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းစတဲ့ပြဿနာတွေနဲ့ပတ်သက်ရင်ညှိနှိုင်းပြီးသဘောတူညီချက်ရခြင်းလဲရမရရင်လေ2020ပြည့်အလွန်ကိုတည်ဆောင်သွားမယ်ဆိုတဲ့သဘောမျိုးတွေ့မြင်ကြရပါတယ
်။တကယ်တော့2015ရွေးကောက်ပွဲအနိုင်ရအစိုးရဖွဲ့နိုင်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဥဆောင်ခွင့်ရတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့တွေ့ဆုံဆွေးနွေးမှုပုံစံအမျိုးမျိုးကနေတဆင့်ငြိမ်းချမ်းရေးညီလာခံတွေကျင်းပမယ်။အဲ့ဒီညီလာခံတွေမှာရလာတဲ့သဘောတူညီချက်တွေကိုပြည်ထောင်စုလွှတ်တော်မှာအတည်ပြုပြီး2008ဖွဲ့စည်းပုံကိုပြင်ကြမယ်။အဲ့ဒီပြင်ဆင်ချက်တွေနဲ့အတူဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုတဲ့လုပ်ငန်းစဉ်ချမှတ်ခဲ့တာပါ။ငကိုက21ရာစုပင်လုံညီညာရေးညီလာခံတွေကိုတစ်နှစ်ကို3ချိန်လောက်ကျင်းပမယ်။2020ရောက်ရင်တော့ညီညာရေးနဲ့ပတ်သက်ပြီးအခြေခံသဘောတူညီချက်တွေရပြီးဖြစ်လိမ့်မယ်ဆိုသည့်အထိမျှော်မှန်းခဲ့တာပါ။အဲ့ဒါလိုမျှော်မှန်းထားကြောင်းလဲအတိလင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။
ဒါပေမဲ့အစိုးရသက်တမ်းနောက်ဆုံးနှစ်ထဲရောက်လာချိန်အထိ21ရာစုပင်လုံညီလာခံ3ချိန်ပဲလုပ်နိုင်သေးတယ်လို့ညီလာခံကရခဲ့တဲ့သဘောတူညီချက်အချက်50ကျော်ကလည်းတိတ်ပြီးအရေးကြီးတာတွေမဟုတ်ဘူးလို့ဝေဖန်တာခံရပါတယ်။တကယ်တော့ NLD ကအကောင့်ထဲပေါ်ခဲ့တဲ့ညီငယ်လုပ်ငန်းစဉ်ဟာ2018ခုနှစ်အောက်တိုဘာလမှာကျင်းပခဲ့တဲ့အစိုးရတက်မတော်တိုင်းဒေသလက်နက်ကိုင်ထိပ်သီးဆွေးနွေးပွဲအတွင်းတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောခဲ့တဲ့ပြည်ထောင်စုမှခွဲမထွက်ရဆိုတာနဲ့တခုတီးသောတက်မတော်စရဲမိကွန်းကြောင့်နောက်ပိုင်းအကျိုးဆက်တွေအများကြီးဖြစ်ပေါ်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတိုးတက်မှုမရတာကတော့ဒီကနေ့အချိန်ထိပါပဲ။ဒါကြောင့် NLD အစိုးရလက်ထက်ငြိမ်းချမ်းရေးဖော်ဆောင်မှုမှာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင် EAO တွေနဲ့တွဲဆုံညှိနှိုင်းမှုအပိုင်းမှာမျှော်မှန်းထားသလိုအောင်မြင်မှုမရဘူးလို့ကောက်ချက်ချနိုင်ပါတယ်။ NLD ရဲ့ငြိမ်းချမ်းရေးအကောင့်ထဲပေါ်မှုမှာပါတဲ့နောက်ထပ်အပိုင်းတစ်ပိုင်းဖြစ်တဲ့လက်ရှိပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့ရခိုင် AA တအံပလောင်ကိုကန့် KIA ကချင်လက်နက်ကိုင်အဖွဲ့နဲ့အပြစ်ခက်ရဆဲရေးဆွေးနွေးညှိနှိုင်းတဲ့စီမှာလည်းအောင်မြင်မှုမရပါဘူး။ရခိုင်ပြည်နယ်မှာဆိုရင် AA နဲ့တိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားနေစေပါ။ KIA နဲ့လည်းအပြစ်ရစာချုပ်မချုပ်နိုင်သေးလို့တောင်းတဲ့ချီရှိတဲ့နေရက်ပြန်လို့တဲ့ကချင်ဒုက္ခတဲ့အရေးကိုလည်းမဖြေရှင်းနိုင်ဖြစ်နေရပါတယ
်။ NLD ရဲ့ညီညာရေးဖော်ဆောင်မှုနောက်တစ်ပိုင်းကတော့အပြစ်ရထားတဲ့ဝါကိုကန့် SSPB SSA ရှမ်းလက်နက်ကိုင်အဖွဲ့နဲ့ကရင်နီလက်နက်ကိုင်အဖွဲ့တွေ NCA စာချုပ်လက်မှတ်ထိုးလာအောင်တရားဝင်ညီညာရေးဆွေးနွေးမှုဖြစ်စဉ်ကြီးတဲ့ပါဝင်လာအောင်ဆွဲဆောင်စည်းရုံးနိုင်ရေးပါအဲ့ဒီကိစ္စမှာလဲတိုးတက်မှုတစုံတရာရတာမတွေးကြရပါဘူးဒါကြောင့် NLD အစိုးရလက်ထက်ညီညာရေးအကောင့်ထဲပေါ်မှုဖြစ်စဉ်ကြီးတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်အရင်သမ္မတဦးသိန်းစင်အစိုးရလက်ထက်ချုပ်ဆိုခဲ့တဲ့ NCA စာချုပ်အကောင့်ထဲပေါ်ရေးလက်နက်ကိုင်ပဋိပက္ခဖြစ်ပွားနေစေအဖွဲ့တွေနဲ့အပြစ်အခက်ရပ်ဆဲနိုင်ရေး အပြစ်ရပ်ပြီးသားအဖွဲ့တချို့ NCA စာချုပ်နဲ့ငြိမ်းချမ်းရေးဖြစ်စဉ်ကြီးတွေပါဝင်လာစေရေးကြိုးပမ်းမှုအားလုံးဘယ်ပိုင်းမှမှအောင်မြင်မှုမေမေရရတာမတွေ့ရပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။မင်္ဂလာရှိနေ့ဖြစ်ပါစေသောရရှင်များရှင်VOA ကိုရေးလာတဲ့သတင်းရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သတင်းရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့မြန်မာသတင်းလေးတစ်ပုဒ်နဲ့လည်းသတင်းရှင်တွေကိုဖျော်ဖြေပေးဦးမှာဖြစ်ပါတယ်။အခုအရင်အဆုံး VOA ကိုအမြဲတမ်းနားဆင်ပါတယ်ဆိုပြီးတော့ Messenger ကနေတည်ကျင်တဲ့မေးခွန်းလေးတွေမေးလာတဲ့သတင်းရှင်တချို့ရဲ့စာတွေကိုပြန်ကြားပေးသွားခြင်းပါတယ်ရှင်။VOA ဖွဲ့သားတွေအားလုံးမင်္ဂလာပါခင်ဗျာလို့ရေးလာတဲ့သောရရှင်ကတော့မိုးဝင်းစော်ဆိုတဲ့သောရရှင်မှာ1985ခုနှစ်ခတဲ့ကနေ့စဉ်ကြီးပါနားထောင်အားပေးလာတာပါတဲ့အခုဆိုရင် Facebook ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်မှု Podcast ကနေပြီးတော့ထုတ်လွှင့်မှု Radio ကနေထုတ်လွှင့်မှုတွေအားလုံးကိုနားထောင်ကြည့်ရှုအားပေးနေပါတယ်2019 2020ခုနှစ်ပြက်ကလေးနေပို့ပေးတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်တဲ့။ဒါနဲ့ Skype ဆိုတာဘလို့ဆက်သွယ်မှုမျိုးလဲဘလို့ရယူအသုံးပြုရမလဲဆိုတာပြန်လည်ဖြေကြားပေးပါအောင်မယ်ဧသနာကျော်ကြီးတဲ့။ဟုတ်ကဲ့ပါရှင်။ VOE ကိုနှစ်ရှည်အားပေးလာရဲဆိုလို့အထူးကျေးဇူးတင်ပါတယ်ဦးမိုးဝင်းစော်ကြီး။ဗီဒီယိုရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်ရင်တော့ Skype ဆိုတာကိုတွေ့ရမယ်ထင်ပါတယ်။သူကအနည်းဆက်ဆုံးပြောရမယ်ဆိုတော့ကျမတို့ဒီ Facebook Messenger နဲ့နည်းနည်းလေးဆင်ဆင်တူပါတယ်။ဖုန်းခေါ်လို့ရပါတယ်။နောက်ပြီးတော့ video call နဲ့လည်းစကားပြောလို့ရပါတယ်။အဓိကတော့ video နဲ့ဟိုစကားပြောရတဲ့ application ဖြစ်ပါတယ်။ Skype က2000ပြည့်လွန်အစောပိုင်းကာလမှာ Facebook နဲ့ဒီတူတူလောက်မှာထွက်လာတာဖြစ်ပေမဲ့လည်း Facebook ကအရင်သူတို့နှိစက်ရအတိုင်းဝိုင်းကြတဲ့မှာအသုံးပြုတဲ့ application ဖြစ်ပြီးတော့ Skype ကတော့လူများကိုဖွင့်ပေးတဲ့ application မှာ Facebook က Skype ထက်နောက်ထပ်3နှစ်လောက်ကြာတော့မှအများသုံးရအောင်ဖွင့်ပေးတာဖြစ်ပါတယ်။ဒါကြောင့်မလို့ Skype ကိုတုံးလို့ရတာပိုဆောမယ်လို့ထင်ပါတယ်။မမကြီးလည်းအစောပိုင်းမှာ Skype ကိုပဲအားကိုးပြီးတော့ဒီ video call ခေါ်ကြရတာကျွန်မမှတ်မိပါတယ်။ဒါပေမဲ့ဒီမှာ Skype က Facebook စာမျက်နှာနဲ့မတူတဲ့အချက်က Facebook စာမျက်နှာကလူမှုကွန်ရက်စာမျက်နှာဖြစ်ပါတယ်။အမှစာတွေရေးတင်လို့ရတယ်၊တပ်ပုံတွေတင်လို့ရတယ်။ဦးမိုးဝင်းစောသိမယ်ထင်ပါတယ်နော်။ဒီ Skype ကတော့ video phone call ပဲခေါ်လို့ရတဲ့ telephone ဆက်သွယ်ရေး application ပဲဖြစ်ပါတယ်။computer တို့ tablet တို့ကနေပြီးတော့ဒီ application Skype SKYP ဆိုတဲ့ဒီ application ကို download လုပ်ပြီးတော့ဖုန်းခေါ်လို့ရပါတယ်ရှင်။ video call အချင်းချင်း wifi နဲ့အသုံးပြုပြီးတော့ခေါ်မယ်ဆိုရင်တော့အခမဲ့ခေါ်ယူလို့ရပါတယ်နော်။ဒီထက်ပိုပြီးတော့ Skype အကြောင်းသိချင်တယ်ဆိုရင်တော့ internet မှာရှာကြည့်ပါဦး။စလုံးပေါင်း SKYP ဖြစ်ပါတယ်ရှင်။ video ကိုနှစ်ရှည်အားပေးလာရဲဆိုတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ထပ်ပြောချင်ပါတယ်။နောက်ထပ် Facebook ကြော်လွင်ဆိုတဲ့ Facebook account ကနေပြီးရေးလာတာကတော့နေ့စဉ်ကဘာတဝမ်းမှာဖြစ်ပေါ်နေတဲ့သတင်းအကြောင်းအရာများကိုအချိန်နဲ့အမျှထုတ်လွှင့်ပေးနေတဲ့ VOA Bambis News ကိုအထူးပဲကျေးဇူးတင်ပါတယ်ရှင်တဲ့ကြော်လွင်ဆိုတဲ့ Facebook အကောင့်ကနေရေးလာတာပါဒီသတင်းရှင်လိုပဲဟိုးနှစ်ပေါင်းများစွာကတည်းက VOA ကိုနားဆင်လာပါတယ်ဆိုပြီးရေးလာတဲ့သတင်းရှင်ကတော့ Facebook အကောင့်ပိုင်ရှင်မောင်မောင်မောင်ဆိုတဲ့သတင်းရှင်ဖြစ်ပါတယ
်ကျေးဇူးပါ VOA VOA သတင်းတွေကိုနှစ်ပေါင်း20ကျော်ကတည်းကရေဒီယိုကနေတိုးတိုးတိတ်တိတ်နားထောင်ရင်းနဲ့နိုင်ငံရေးလူမှုရေးစီးရေးစတဲ့သတင်းတွေကိုယုံကြည်စိတ်ချအားကိုးပြီးနားဆင်ခဲ့ပါရယ်အခုလဲ VOA ကိုအဓိကထားပြီးတော့သတင်းစုံမှတ်သားရင်းနဲ့တချို့စိတ်ဝင်စားစရာသတင်းတွေကို copy ယူပြီးတော့လဲတင်လေးရှိပါရယ်ဒီအတွက်ခွင့်ပြုပါလို့မေတ္တာရဲ့တောင်းခံပါရယ် VOA ဌာနကြီးကဘာတီတွေတည်မြဲပြီးဝန်ထမ်းအားလုံးကိုကြမ်းမှစိတ်ချမ်းသာရှိကြပါစေ
ဟုတ်ကဲ့ပါတချို့စိတ်ဝင်စားစရာသတင်းတွေကို copy ယူပြီးတော့ပြန်ပြီးတင်နေသလိုရပါရယ် VOA ကသတင်းတွေကိုတဆင့်ပြန်တင်တဲ့အခါမှာVOA ကတည်တင်းဖြစ်တယ်ဆိုတာတနေရာရာမှာပြောပေးတာမျိုးဒါမှမဟုတ်လေကျမတို့ဒီတည်တင်းရဲ့မူရင်းကိုပြန်ပြီးတော့ဟိုထပ်ဆင်ပြီးတော့ share လုပ်တာမျိုးဆိုရပါတယ်เนาะကျေးဇူးတင်ပါတယ်ရှင်တစ္ဆာဆိုတဲ့သွားရှင်ကလည်းကျွန်တော်တို့မြန်မာနိုင်ငံကလည်းစေဆိုးရလက်ထက်ကစပြီးတော့အခုပြည်သူအဆိုးရလက်ထက်အထိ VOA လို့တည်တင်းဌာနတွေကထုတ်လွှင့်တာတွေကိုပဲအချက်အလက်တည်တင်းယူနေရဆဲပါတယ်ဟုတ်ပါတယ်တလောကပဲကျမတို့ VOA ကထုတ်လွှင့်တဲ့တည်တင်းတွေကိုဒီမြန်မာနိုင်ငံကအဆိုးရကောဒီစစ်တပ်ကကောကိုးကားပြီးတော့ထပ်ဆင်ပြီးတော့ဖော်ပြခဲ့တာကိုဒီသောရရှင်ရင်းညွှန်းပြီးတော့ပြောဟန်တူပါတယ်နော်ရင်ဟာထိုင်းဆိုတဲ့သရရှင်မေးလာတာကိုလည်းဖြေကြပေးကြပါလိမ့်ဒီသရရှင်ကအရင်တော့ကအရင်သတင်းပတ်တင်မှာမေးထားတဲ့သရရှင်တွေလိုပဲအစီအစဉ်နားထောင်မရဘူးဆိုပြီးတော့စာရေးလာတာပါသူကမင်္ဂလာညချမ်းပါဗျာတဲ့ VOA ဝိုင်းတော်သားတွေကျမ်းမာချမ်းသာကြပါစေလို့ဆုတောင်းပေးပါတယ်ကိုရိုနာဗိုင်းရပ်စ်နဲ့လည်းကင်းဝေးပါစေဗျာတဲ့ ဗီယိုညပိုင်းရေဒီယိုသတင်းထုတ်လွှင့်ချိန်ဘာကြောင့်များလွဲနေပါလဲသိချင်ပါတယ်။တခါတလေနားမစင်လိုက်ရပါဘူးတဲ့။ည9နာရီရေဒီယိုသတင်းကြမှာနားဆင်ရပါတယ်။ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်။ဟုတ်ကဲ့ပါဒီသောရရှင်မေးထားတဲ့ညနေ6နာရီခွဲကနေ9နာရီသတင်းထုတ်လွှင့်ချိန်ကကျမတို့ကိုရိုနာကပ်ဘေးအရေးပေါ်ဒီအထူးကာလမှာအဲ့ဒီအစီအစဉ်ကိုခေတ္တရာရည်ရွယ်ဆိုင်ထားပါတယ်။ကျမတို့မနေ့ပိုင်းရေဒီယိုအစီအစဉ်နဲ့ညပိုင်း9နာရီကနေ10နာရီအစီအစဉ်တွေကိုပဲထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီညနေပိုင်းသတင်း6နာရီခွဲကနေ9နာရီကိုမကြားလိုက်ရဘူးဆိုတာမှန်ပါတယ်။ကျမတို့လောလောဆယ်မထုတ်လွှင့်ပေးပါဘူးနော်။မင်းမြန်လာတဲ့အတွက်ကျေးဇူးတင်ပါတယ်။ည9နာရီအစီအစဉ်ကိုစောင့်မျှော်နားဆင်ပါလို့အကြံပြုချင်ပါတယ်။ကမ္ဘာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေဖြစ်နေချိန်အမေရိကန်ပြည်ထောင်စုမှလည်းဒီယောဂကာကွယ်ရေးအတွက်တင်းကျပ်ထားတဲ့စည်းမျဉ်းတွေကိုရှော့ချပေးလိုက်လို့လူတွေထိတွေ့မှုပိုများလာပြီးတချို့ဒေသတွေမှာဆိုရင်တော့ COVID-19 ယောဂနဲ့ဆေးရုံတင်ရတာတွေပြန်ပြီးတော့များလာချိန်မြန်မာနိုင်ငံမှာလည်းဒီလိုမျိုးကန့်သတ်ချက်တွေရှော့ပေါ်ပေးတာနဲ့ပတ်သက်ပြီးတော့စာရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဝေမျှပေးခြင်းပါတယ်ဘောခခဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့
လျှက်စစ်ကြောင်းအမှန်တရားကိုတင်ပြသွားတာကျေးဇူးပါတခုရှိသေးတယ်ရွေးကောက်ပွဲလုပ်ဖို့ဘလောက်ပဲကျန်းမာရေးဝန်ကြီးဌာနကချမှတ်ထားတဲ့စည်းကမ်းအတိုင်းပဲလုပ်လို့ဒီယောဂကြီးကမကူးဆက်နိုင်ဘူးလို့အာမခံပါလား노ပါဘယ်သူမှအာမခံနိုင်ပါဘူးတကယ်တမ်းဆိုရွေးကောက်ပွဲမလုပ်သင့်ပါဘူးပြည်သူလူထုကစားဝတ်နေရေးတွေကြောင့်အခက်ခဲဖြစ်နေတာဒီရွေးကောက်ပွဲကတမောက်မလုပ်ပြန်ရင်လဲအာနာယူတခိုးတွေကတမျိုးဖီအားတွေကများလက်ရှိအစိုးရကမလုပ်လို့ကလည်းမဖြစ်အဲ့တော့ဘယ်သူကိုအပြစ်ပြောရတော့မှလဲ
ဒီယောဂဘုကုဆက်မှုရှင်းရှင်းမပြောက်သေးပဲနဲ့ရွေးကောက်ပွဲဖြစ်ပါမလားဆိုပြီးတော့သူကစိတ်ပူပြီးတော့စာရေးလာတာဖြစ်ပါတယ်။မြန်မာနိုင်ငံကအစီအရေးပြိပက္ခတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့သောရရှင်ရဲ့စာတွေကိုလည်းအခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်။ VOA သတင်းဌာနကတဆင့်ကုလသမဂ္ဂအတွင်းရေးမှူးချုပ်ထုတ်ပြန်ခြင်းနဲ့ပတ်သက်ပြီးတော့ပြောပြခြင်းပါတယ်။အခုဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်စစ်ပွဲတွေထပ်မံမပြုတ်လုပ်ဖို့ရပ်တန့်ပေးဖို့အတွက်ကိုဒီကုလသမဂ္ဂကတောင်းပန်ထားပေမဲ့ဖောက်ဖျက်ကျူးလွန်နေတဲ့မြန်မာတပ်မတော်ရဲ့လူ့အခွင့်အရေးချိုးဖောက်မှုလူသက်မှုတွေကရခိုင်ပြည်ရဲ့တကယ့်ဖြစ်ရဖြစ်ပါတယ်ဒါကြောင့်မလို့ဒီကိစ္စကိုမြန်မာလူတစ်မျိုးအင်္ဂလိပ်လူတစ်မျိုးနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေသိရှိအောင်ထုတ်လွှင့်တင်ပြပေးပါဆိုပြီးတော့ဒီတော်ရရှင်မေတ္တာရက်ခံပါတယ်ဆိုပြီးတော့စာရေးလာပါတယ်ရှင်ဒီရခိုင်ပြည်သားကဆေးရပြိပခနဲ့ပတ်သက်ပြီးတော့ရေးလာတယ်နောက်ထပ်သောရရှင်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်မက်ဆင်ဂျာကရေးပို့လာတာပါကိုအေးလွင်ဆိုတဲ့သောရရှင်ဖြစ်ပါတ
ယ်ရခိုင်တွေကရင်ထဲမှာအမုန်းတရားကြီးစိုးနေတဲ့လူတွေမဟုတ်ပါဘူးအမုန်းတရားတွေဘသူ့ရင်ထဲမှာပူပြီးတော့ကြီးစိုးလွှမ်းမိုးထားလဲဆိုတာအခုလိုမျိုးလူရမျိုးတွေကတက်တည်ပါပဲအထူးသဖြင့်နိုင်ငံတကာနိုင်ငံရဲ့အာဏာကိုခွာစီးပြီးတော့ထိုင်ထားသူတွေစစ်ကောင်းဆောင်ကြီးတွေအပါအဝင်ဒီမိုကရေစီမိခင်ကြီးပါဖခင်ကြီးပါဆိုသူတွေအစုံရခိုင်တွေကိုအမုန်းတရားတွေနေစင်တဲ့အမြလူတက်ရင်တင်ပေးနေပါတယ်။ဒါရောမှရခိုင်တွေတီးခံနေနိုင်လို့ကန်ကောင်းနေတယ်မှတ်ပါ။ဒါလည်းအချိန်အတိုင်းသာတစ်ခုထိပါ။ဆက်လုပ်ပါ။ဒီလိုရမျိုးတွေကဒီတိုင်းပြီးဆုံးသွားမှာမဟုတ်ပါဘူး။တံပြန်တက်ရောက်မှုကဒီထက်ပိုပြီးတော့ပြင်းထန်လာအောင်မှအသေးချပါ။ဒီလိုမျိုးတက်ဖြတ်နေလို့ရှင်ဟောဒီလိုမျိုးတီတာကိုမြင်သွားကြရင်လန့်သွားကြမယ်။နောက်ဆုတ်သွားမယ်လို့တွေးထားလို့ရှင်တနေ့ကျရင်ရခိုင်ပြည်သူတွေအခုထက်ပိုပြင်းထန်တဲ့လူရမျိုးတွေနဲ့ပြန်လာကြအောင်မှမြင်အောင်ပါသေးတယ်။
ဒီပုံစံမျိုးနဲ့တော့ရခိုင်စစ်မီးကငြိမ်းမှာမဟုတ်ပါဘူးဆိုပြီးတော့ဒီသောရရှင်ရေးလာတာပါအခုကြံတဲ့ချိန်ပိုင်းတည်းမှာသောရရှင်ရဲ့ရင်းဖွင့်စာတွေဆက်ပြီးတော့ဖော်ပြပေးကြပါတယ်မင်္ဂလာပါလို့နှုတ်ခွန်းဆက်ချင်ပါတယ်ဆိုပြီးတော့စာကိုအစချီရေးလာတဲ့သောရရှင်ကတော့မကွေးတိုင်းဒေသကြီးစိတ်ဖြူမျိုးနဲ့ကစွန်းမအုပ်စုကျွန်းချောင်းရွာကကိုအောင်စုံမဖြစ်ပါတယ်သူကလည်း view သတင်းတွေကိုအမြဲတမ်းနားထောင်ဖြစ်ပါတယ်တဲ့ဒါကြောင့်မလို့အခုလိုစာရေးပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်ရှင်
ကျွန်တော်တို့ဒီနေ့ကအရက်ခေါ်ဖောကခေါင်းရှည်စီးပြန်လာတော့ဒေါင်းတေတရားမှာတရားကြီးက1000ကျက်လမ်းကြီးက2900ကျက်စုစုပေါင်း3900ကျက်ပေးခဲ့ရပါတယ်ကျွန်တော်စီမှာဖြတ်ပိုင်းတွေလည်းရှိပါတယ်အတန်းလည်းဖမ်းထားပါတယ်ဗီဒီယိုလည်းရိုက်ထားတာရှိပါတယ်ကျွန်တော်တို့ဖောကခေါင်းရှည်လေးတွေကိုတော့ဒီလောက်ကြီးကောက်ခံနေရင်လမ်းပေါ်ဘလို့တက်နိုင်တော့မလဲဗျာရက်လည်းမထားနိုင်ပါဘူးကျွန်တော်တို့ကကြေးလက်လမ်းဖောက်လို့ရေးမှာမြင်းတီတိုက်နေရတာမို့လို့မကြာခဏအဲ့ဒီတရားဖျက်ရမှာပါ3900ကျက်ကောက်ခံတာကိုတက်ဆိုင်ရာကတိစေဖို့ဖြစ်နိုင်ရင်အဲ့လောက်ကြီးမကောက်ဖို့အတွက်အကူအညီတောင်းတာပါခင်ဗျာကျေးဇူးပ
ါဟုတ်ကဲ့တရားကိုခဏခဏဖျက်နေရတဲ့အတွက်ကြောင့်မလို့တို့ဒီလိုမျိုးအများနဲ့ခေကြီးပေးနေရမယ်ဆိုရင်တော့လုံးဝအဆင်မပြေပါဘူးဆိုပြီးတော့သူကသူ့ရဲ့အခက်အခဲကိုရေးပြီးတော့တင်ပြလာတာဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်เนาะနောက်ပိုင်းမှာသောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပြဖို့ရှိပါတယ်ရှင်ကျမတို့ view ရေမြန်မာ မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပို့မယ်ဆိုရင်bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရစင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုတည်ထောင်ထားတဲ့သောရရှင်နေစီဆက်ချင်ပါလေမမတ်အေးသနာကျော်ရှင်ညာဝိုင်းအစီအစဉ်နေမယ်တချင်းကအေးရင်သောရရှင်နေနဲ့တကွတေးတံကိုနားဆင်သူမိမိအနှင်းခင်ငိုက်မြီးလာတတ်တဲ့အတွက်မောင်နှင်းနဲ့ညမလေးတွေကိုထခိုင်းပါတဲ့ကျမအစီအစဉ်နေတချင်းကြီးနားထောင်ပြီးတော့ငိုက်မြီးတယ်လို့ပြောလာလို့သူပြောတဲ့ဒီမောင်လေးရေထားပါရဆိုတဲ့တချင်းလေးကိုရှာကြည့်မိပါတယ်အမောင်လေးရေထားပါရဆိုတဲ့တချင်းမူရင်းကတော့တကြော့နှစ်ကြော့တေးကိုဒီဖြစ်ပါတယ်တင်းတင်းမြတီးဆိုထားတာပါနော်ဒီတော့သူပြောထားတဲ့ဒီဟိုငကူမူရင်းတင်းတင်းမြမဟုတ်ဘဲနဲ့ Hazel နောက်ဆုံးဆိုထားတဲ့တကြော့နှစ်ကြော့တေးကိုဒီသူပြောတဲ့အတိုင်းဆိုတော့မောင်လေးရေထားပါရဆိုတဲ့တချင်းလေး ਨੇ နှိုးကျင်ပါရဲ့နော်တော်ရရှင်နေနှိုးထားပြီးတော့ဒီတချင်းလေးကိုခံစားနားဆင်ကြည့်ပါအောင်ရှင်ကြောနဲ့ကြောဒေးကိုဒီဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေးတချင်တောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။
အခုဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အာဂျင်တီးနားနိုင်ငံကကနူးလှေလော်အားကစားသမားတယောက်ကတော့ကလေးရေကူးကန်ထဲမှာအိုလံပစ်ပြိုင်ပွဲအတွက်လေ့ကျင့်နေပါတယ်။ရုရှားနိုင်ငံကစန်တာဆီယာတယောက်ဟာ48နိုင်လုံးမအိပ်ဖဲလူပေါင်း90ကျော်ကိုသပင်ညှက်ပေးခဲ့ပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်။အာဂျင်တီးနားနိုင်ငံကကနူးလှေလော်အားကစားသမားတယောက်ဟာ2021အိုလံပစ်ပြိုင်ပွဲအတွက်သူချစ်သူရဲ့ရေကူးကန်အသေးလေးမှာလေလော်လေးကျင်နေပါတယ်။ဆဘက်ရှန်ရိုစီဟာ ကိုရိုနာကပ်ရောဂါကာလအတွင်းအလေးအကျင့်မပြတ်လိုတဲ့အတွက်အခုလိုတီထွင်ပြီးလေ့ကျင့်နေတာပါသူကနူးလှေကိုဘေးတစ်ဖက်တစ်ချက်စီကသစ်ပင်တွေမှာခြိထားပြီးသူကတော့ရေကူးကန်လေးထဲမှာလှော်ခတ်နေတာပါဒီပုံစံကအကောင်းဆုံးအနေထားမဟုတ်ပေမဲ့လည်းသူ့အနေနဲ့မလေးကျင့်ပဲနေထားတတ်ဆိုင်ဒါကအကောင်းဆုံးပဲလို့ပြောပါတယ်ရိုစီဟာ2008ခုနှစ်ခရဲကနိုင်ငံတကာပြိုင်ပွဲတွေကိုဝင်ပြိုင်ခဲ့တာဖြစ်ပြီးတော့2019ခုနှစ်လီမာမြို့တော်မှာကျင်းပတဲ့ပန်အမေရိကန်ချန်ပီယံရှစ်ပြိုင်ပွဲမှာငွေတစိတ်ဆူရခဲ့မှုပါတယ်2020ဂျပန်အိုလံပစ်ပြိုင်ပွဲအတွက်လည်းအရွေးခံမှုပြင်ဆင်ထားပေမဲ့ကိုရိုနာကပ်ရောဂါကြောင့်သူ့အိမ်မက်တွေဒီနှစ်တော့ရွှေ့ဆိုင်းထားခဲ့ရပါတယ်ဒါပေမဲ့လည်းနောက်နှစ်မှာပြန်ပြီးကျင်းပမယ်ဒီပွဲအတွက်စိတ်အားမပြတ်ပဲစူးစမ်းပန်းစားဆက်ပြီးလေ့ကျင့်နေတာပါအာဂျင်တီးနားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေးဆုံးသူ660ကျော်ရှိပြီးတော့ကူးစက်သူပေါင်း 23,000 နီးပါးရှိပါတယ်ခင်ဗျာ
ရုရှားနိုင်ငံကဆက်ပြင်စရာတူကတော့ Hollywood Wild West စကားတွေကလို့ခြေထောက်ရှစ်ချောင်းတက်ထားတဲ့ပင့်ကူနဲ့တူတဲ့ကားတစ်စီးကိုတီထွင်လိုက်ပါတယ် Krasnodar အရက်ကကားဝက်ရှော့ပိုင်ရှင် Vegan Mikhailian ကတီထွင်ခဲ့တာဖြစ်ပြီးလဲနဲ့တူတဲ့ကားတစ်စီးကိုတီထွင်ပြီးတဲ့နောက်အခုလိုခြေထောက်ရှစ်ချောင်းပါတဲ့ပင့်ကူကားကိုဖန်တီးခဲ့တာပါဒီကားနဲ့ဖန်တီးဖို့သူနဲ့အဖွဲ့သားတွေဟာလပေါင်းများစွာကြိုးစားခဲ့ကြတာပါဒီကားအတွက်လိုအပ်တဲ့အစိတ်ပိုင်းတွေရဖို့ကလည်းမလွယ်ဘူးလို့ပြောပါတယ်ဒါမဲ့လည်းပင့်ကူလိုတလန်းချင်းသွားနိုင်တဲ့ကားကတော့တော်တော်လေးကိုလှတယ်လို့ဖန်တီးသူမီခဲလျန်ကပြောပါတယ်ရှင
်ရုရှားနိုင်ငံမှာ48နိုင်ငံတွင်လူပေါင်း90ကျော်ကိုသဘင်ညှက်ပေးခဲ့တဲ့စန္ဒဆရာအကြောင်းတင်ပြပေးပါမယ်ဗလာဒီစလတ်ဒီမီဒိုဗစ်ဟာရုရှားနိုင်ငံကက်စထရိုမာမြို့မှာနေထိုင်သူဖြစ်ပြီးတော့ပြီးခဲ့တဲ့အပတ်ကသူဆိုင်ဖွင့်ပွဲအရောင်းမြင့်တင်တဲ့အနေနဲ့နှစ်ရက်ဇာတ်တိုက်ခေါင်းပေါင်း90ကျော်ကိုသဘင်ညှက်ပေးခဲ့တာပါဒီသဘင်ညှက်မာရသွန်မှာမတ်တရက်စားဖို့နဲ့တောက်ဖို့လောက်ပဲခဏနားပြီးတော့48နိုင်တောက်လျှောက်အလုပ်လုပ်ခဲ့တာပါ48နိုင်လုံးမအိပ်တဲ့အတွက်လဲသူစီမှာနောက်ဆုံးသဘင်ညှက်တဲ့သူအနေနဲ့နှစ်ရက်ညှက်မိမှာစိုးရိမ်တဲ့သူတွေလည်းရှိပါတယ်ဒါပေမဲ့လည်းဘာမှမဖြစ်ပဲပြီးဆုံးသွားတဲ့အတွက်စိတ်သက်သာရာရပါတယ်လို့ဆိုင်မန်နေဂျာဖြစ်သူကပြောပါတယ်ဟုတ်တယ်တယောက်သပင်းညှက်ဖို့မိနစ်40လောက်အချိန်ယူခဲ့ရပြီးတော့သူ့သပင်းညှက်မာရသွန်မှာပါဝင်ဖို့လူတွေလည်းဖိတ်ခေါ်ခဲ့ရပါတယ်။ဒီမီဒိုဗစ်ဟာသူဘယ်နှစ်ယောက်သပင်းညှက်ခဲ့တယ်လဲဆိုတာကိုစင်ရင်တေချာလုံနေပြီးတော့ဂင်းနစ်ကမ္ဘာစံချိန်စာအုပ်မှာမယံမနာအချိန်အကြာဆုံးသပင်းညှက်နိုင်တဲ့သပင်းညှက်မာရသွန်အဖြစ်လည်းမှတ်တမ်းဝင်ဖို့ကြိုးပမ်းအောင်ပါပ
ါ။ဖိတ်တဲ့ဆိုင်နာတယောက်ကတော့ကိုနာဗိုင်းရပ်စ်ပိုးကိုကာကွယ်ပေးနိုင်ပြီးအပြင်ထွက်သွားလာဆိုင်ထိုင်ပြီးအစားအစာစားလို့ရမယ့်ပလတ်စတစ်ခေါင်းဆောင်တစ်မျိုးကိုဖန်တီးလိုက်ပါတယ်။ပြင်သစ်ဒီဇိုင်နာခရစ္စတိုဖီဂာနီဂွန်ကမိရိပုံစံပလတ်စတစ်ခေါင်းဆောင်အကြီးကြီးကိုစွတ်ထားတဲ့သူအနေနဲ့ကိုရိုနာဗိုင်းရပ်စ်ပိုးအနေရကနေဘေးကင်းစေမယ်လို့ပြောပါတယ်။အခုလောလောဆယ်ဈေးကွက်ထဲမှာတည်ထွင်ထားတဲ့ပစ္စည်းတွေကဆိုင်မှာထိုင်စားရင်ထောင်ထဲရောက်နေတယ်လို့ခံစားရစေတယ်လို့သူကပြောပါတယ်။အဲဒါကြောင့်အခုလိုကြပြဆန်နဲ့ပိုးပြီးတော့လှတဲ့မိအိမ်နဲ့တူတဲ့ပလတ်စတစ်ခေါင်းဆောင်ကြီးကိုတီထွင်လိုက်တာပါဒီပစ္စည်းကိုတော့ကနေဒါဂျပန်အာဂျင်တီးနားကလူတွေတောင်စိတ်ဝင်စားမှားယူတာတွေရှိတယ်လို့လည်းသူကပြောပါတယ
်တနင်္ဂနွေနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကအကြေညာပေးသွားမှာဖြစ်ပါတယ်အမေရိကန်မှာလူမဲမျိုးသားဂျော့ချ်လော့ရဲကဖမ်းဆီးထားတဲ့တည်ဆုံသွားရကနေဆန္ဒပြပွဲတွေအမေရိကန်နိုင်ငံတဝန်းပါဝင်လန်ဒန်နဲ့ပဲရစ်မြို့တွေမှာလည်းဆက်လက်ဖြစ်ပွားနေပြီးတော့ဆန္ဒပြတဲ့သူတွေကနောက်ထပ်လူမဲမျိုးသားနှစ်ယောက်တည်ဆုံခဲ့တဲ့ကိစ္စကိုအာရုံစိုက်ဖို့တိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအတ္လန်တာမြို့မှာတောက်ကြနေကလူမဲမျိုးသားရစ်ချတ်ဘရုတ်တည်ဆုံခဲ့တဲ့အထိတနက်နဲ့ပြစ်ခဲ့တဲ့ရဲရရှိကိုအလုကထုတ်ပစ်လိုက်တယ်လို့အတ္လန်တာရဲတပ်ဖွဲ့ကဒီနေ့စောပိုင်းမှာကြေညာပါတယ်။အတ္လန်တာမြို့တော်ဝန်ခေရှလန်းစ်ဘော်ဒမ်ကလည်းအဲ့ဒီရဲရရှိကိုအလုတ်ကနေချက်ချင်းထုတ်ပြဖို့မင်းညားကသတင်းစာရှင်းလင်းပွဲအတွင်းတောင်းဆိုခဲ့သလိုရဲတပ်ဖွဲ့အကြီးအကဲ Eric Shields ရဲ့ယာရုကနှုတ်ထွက်စာကိုလက်ခံကြောင်းလည်းကြေညာခဲ့ပါတယ်ခင်ဗျာ George Floyd တည်ဆုံးမှုနဲ့ပတ်သက်ပြီးတော့ဆန္ဒပြပွဲတွေဟာအမေရိကန်ပြည်ကမ္ဘာတော်မှာလည်းဆက်ဖြစ်နေပြီးတော့ဂျပန်နိုင်ငံမှာလည်းဆန္ဒပြတဲ့သူရာပေါင်းများစွာဟာတိုကျိုမှာဒီနေ့ဆန္ဒပြခဲ့ကြပါတယ်ဒါပြင်နယူးဇီလန်နိုင်ငံမှာတော့ Auckland မြို့နဲ့ Wellington မြို့တွေမှာလူတွေထောင်ထဲချီဆန္ဒပြခဲ့ကြပြီးတော့ Auckland မြို့ကအမေရိကန်ကောင်စွဝင်ရုံးရှိမှလည်းဒူးထောက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ခင်ဗျာပြည်မှာတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ထိတိုက်တွေ့ခဲ့ကြပြီးလက်ရစွန်းရောက်တက်ကြွလှုပ်ရှားသူတွေပါဝင်ဆန္ဒပြတဲ့သူ100ကျော်လောက်ကိုဖမ်းဆီးလိုက်တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကတော့ဒီလောက်ပါပဲ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်လေးအားလုံးရွှေလန်းချမ်းမြေ့ကြပါစေညကျွန်တော်ရန်လိုက်ပ
ါ This program has come to you from the Voice of America, Washington.